Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်မတ်လ22ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြမစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925နဲ့32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမအင်္ဂါညအတွက်သတင်းရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့စိုက်ဘာတိုက်ခိုက်မှုတွေကြုံရနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကိုအမေရိကန်သမ္မတကသတိပေးလိုက်ပါတယ် Facebook အပေါ်မှာအမုန်းစကားတွေကိုမထိန်ချုပ်နိုင်သေးဘူးလို့ Global Witness ကထုတ်ပြန်ပါတယ်မြန်မာစစ်ကောင်းဆောင်တွေကိုစစ်ရာဇဝတ်မှုနဲ့ Australia မှာတရားစွဲဖို့ NUG ပြင်ဆင်နေပါပြီဒီလိုသတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ ASEAN အထူးပိုဆိုလဲဟာမြန်မာနိုင်ငံရေးပါတီတချို့နဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့ခီးစဉ်မှာဘယ်သူတွေနဲ့တွေ့ဆုံမှုရှိပါ
ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်ဆင်းသွားတော့ရန်ကုန်ဆင်းသွားပြီးတော့ကျကုလသမဂ္ဂအဖွဲ့အစည်းလေး ASEAN တာဝန်ခံတွေပေါ့နော်ဒီတွေ့ဆုံနေတဲ့တာဝန်ခံတွေကအတွေ့ဆုံနဲ့လုပ်ငန်းလုပ်မယ်ဆိုတော့သိရပါတယ
်စစ်ကောင်စီပြောခွင့်ရပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုလို့အမေရိကန်ရဲ့တရားဝင်ကြေညာချက်ကိုစစ်ကောင်စီကပယ်ချလိုက်ပါတယ်ရင်းမပင်ဘက်ကအဖမ်းစီအခြေအနေမုံတိုင်းနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်းတို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ရဲ့အကျိုးစီးပွားတွေကိုစိုက်ဘာတိုက်ခတ်မှုလို့ခေါ်တဲ့အင်တာနက်ကနေဆန့်ကျင်တိုက်ခိုက်နိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုတနင်္လာနေ့နောက်ပိုင်းကတွေ့ဆုံခဲ့ရမှာအခုလိုသတိပေးလိုက်တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တုံ့ပြန်ကြရမှာအခုလိုစီးလုံးညီညွတ်မှုမျိုးကိုရုရှားသမ္မတပူတင်ကကြိုမမြင်နိုင်ခဲ့ဘူးလို့ဂျိုးဘိုင်ဒန်ကအခုလိုပြောပါတယ
် Today my administration is to renew warnings that based on evolving intelligence Russia may be
ပေါ်လာတဲ့ထောက်လိုင်းသတင်းတွေကိုအခြေခံပြီးကျွန်တော်အစိုးရကသတိပေးချက်အစ်စ်တွေကိုထုတ်ပြန်လိုက်ပါတယ်ကျွန်တော်တို့ကိုစိုက်ဘာတိုက်ခိုက်မှုဆင်နွှဲဖို့အတွက်ရုရှားကအစီအစဉ်ချနေပါတယ်ပြောခဲ့သလိုပါပဲရုရှားရဲ့ cyber စွမ်းကြီးကအသင့်အတင့်လဲအရေးပါအရာရောက်ပါတယ်အခုလာနေပါပြီ Federal အစိုးရကအစင်သိဖြစ်အောင်လုပ်နေပါတယ်လို့သူကပြောသွားတာပါပုဂ္ဂလိကကဏ္ဍကလည်း cyber ကာကွယ်ရေးကိုချက်ချင်းလုပ်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်ဒီပတ်နောက်ပိုင်းမှာသမ္မတဘိုင်ဒန်ကပိုလန်ကိုမသွားမီမတ်လ24ရက်နေ့ Brussels မြို့မှာကျင်းပမဲ့ NATO ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ် G7 နဲ့ဥရောပကောင်စီထိပ်သီးအစည်းအဝေးတွေကိုလည်းဒီခီးစဉ်မှာတက်ရောက်ဖို့ရှိပါတယ်အပြစ်ခတ်ရစဲဖို့အတွက်ဘေးယူဖြစ်နေတို့အဖွဲ့ဝင်ဖြစ်ရေးကိုယူကရိန်းကမကြိုးစားတော့ဘူးဆိုတဲ့ဂတိကဝတ်ကိုဆွေးနွေးဖို့ပြင်ဆင်ထားကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္လာနေ့နောက်ပိုင်းမှာပြောလိုက်ပါတယ်။ဒါဟာလူတိုင်းအတွက်အပေးယူလောက်တာပါပဲလို့ယူကရိန်းရုပ်မြင်သံကြားကိုသူကပြောလိုက်တာပါ။သူကရုရှားသမ္မတဗလာဒီမာပူတင်နဲ့တိုက်ရိုက်ဆွေးနွေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။2014ခုနှစ်ကရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားအခြေအနေနဲ့ရုရှားကြောတောက်နောက်ခံပေးထားတဲ့ခွက်ထွက်ရေးသမားတွေတင်ထားတဲ့ယူကရိန်းရှေ့ပိုင်းဒွန်ဘော့စ်ဒေသအရေးကိုလည်းဆွေးနွေးဖို့အသင့်ရှိတယ်လို့ပြောပါတယ်။ဒါပေမဲ့သမ္မတနှုတ်ဦးတွေ့ဆုံမှုဆိုရင်ယူကရိန်းနဲ့ရုရှားအကြားဆွေးနွေးနေကြတာတိုးတက်မှုရှိဖို့လိုပါတယ်လို့ရုရှားအစိုးရရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ပြောပါတယ်။အခုထိတော့အရေးပါတဲ့တိုးတက်မှုမရှိသေးဘူးလို့သူကဆိုပါတယ်။ဆွေးနွေးပွဲတွေမှာနှစ်ဖက်ကတိပြုဆောင်ထင်းရမယ့်သဘောတူညီချက်ဘာမှမရှိသေးဘူးလို့ပြောပါတယ်။တနင်္လာနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဥရောပကောင်ဆောင်တွေဗီဒီယိုနဲ့တွေ့ဆုံခဲ့ကြရမှာယူကရိန်းမှာရုရှားကျင့်သုံးနေတဲ့နီပရီယန်နဲ့တန်မာရေးဖြစ်ပေါ်တိုးတက်မှုတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဂျူရောကပြောပါတယ်။ယူကရိန်းမှာဆိုးဝါးလာနေတဲ့လူသားချင်းစာနာထောက်ထားမှုတွေကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုချမှတ်ဖို့ဆွေးနွေးနေကြပါတယ်။ပြင်သစ်တဲ့မက္ဆီကိုတို့ကကမခရပြုတဲ့အဆိုမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ဖြစ်လာတဲ့အခြေအနေဆိုတဲ့အသုံးလုံးသုံးလုံးထားတာကိုတချို့နိုင်ငံတွေကသဘောမတူကြပါဘူး။တောင်အာဖရိကနိုင်ငံကအဲ့ဒီအစားပါဝင်ပတ်သက်နေတဲ့နိုင်ငံတွေဆိုတဲ့အသုံးလုံးပဲသုံးထားတဲ့အဆိုပြုချက်တစ်ခုကိုကမကထပြုအပြိုင်တင်မှုစ조사နေပါတယ်။ရွှေရွှေရဲ့အပေါ်အမုန်းစကားနဲ့အကြမ်းဖက်ဖို့လှုံ့ဆော်ချက်တွေပါတဲ့ကြော်ညာတွေကို Facebook ကထိန်းချုပ်ဖြတ်တောက်မှုမလုပ်နိုင်ခဲ့ဘူးလို့ Global Witness အဖွဲ့ကပြောပါတယ်။Global Witness အဖွဲ့အနေနဲ့အဲ့ဒီလိုကြော်ညာမျိုးရှိခုကို Facebook စီကဖွင့်ပြချက်ယူရတဲ့ဖြစ်စဉ်မှာစမ်းသပ်ခဲ့တာပါ။ဒ ဒီအခြေအနေကိုထောက်ပြပြီး Facebook ကအကြမ်းဖက်လှုပ်ဆောင်မှုတွေနဲ့အမုန်းစကားတွေကိုထိန်းချုပ်နိုင်မှုမရှိဘူးဆိုပြီး Global Witness ကထောက်ပြလိုက်တာဖြစ်ပါတယ်။ Facebook ကအကြမ်းဖက်လှုပ်ဆောင်မှုတွေအမုန်းစကားတွေကိုခွင့်ပြုထားတယ်ဆိုပြီးစွပ်စွဲချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက် Facebook ဘက်ကဒီလိုရေးသားမှုတွေကိုစောင့်ကြည့်ထိန်းချုပ်သွားမှာဖြစ်တယ်လို့မြန်မာစစ်တပ်နဲ့ဆက်နွယ်တဲ့အကောင့်အတော်များများကိုလည်းပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့လည်း Global Witness ကတော့အခုလိုသူတို့စမ်းသပ်ခဲ့တာကိုကြည့်ရင် Facebook ဘက်ကသူတို့ကိအတိုင်းအသေးချစုံစမ်းထိန်းချုပ်မှုမလုပ်နိုင်သေးဘူးလို့ဝေဖန်ပါတယ်။ Facebook မှာခွင့်ပြုချက်ယူခဲ့တဲ့ကြော်ညာတွေကိုတော့ Facebook မှာပုံနှိပ်မဖော်ပြခဲ့ပါဘူး။အဲဒီအထက်မှာတော့ Rohingya တွေမကြိုက်တဲ့အသုံးအနှုန်းတွေနဲ့ Rohingya တွေကိုတပ်ဖြတ်အကြမ်းဖက်ဖို့လှုပ်ဆော်ရေးသားချက်တွေပေါ်ဝင်ပါတယ်။ Global Witness အဖွဲ့ကနိုင်ငံတကာ NGO အဖွဲ့တစ်ဖွဲ့ဖြစ်ပြီးမြန်မာနိုင်ငံကတက်လုပ်ငန်းကြောက်စိမ့်တဲ့သဘောဝအရင်းမြစ်လုပ်ငန်းတွေအကြောင်းသူတည်တနာပြုစာရန်တွေထုတ်ခဲ့မှုတဲ့အဖွဲ့ဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မှာအကြမ်းဖက်လှုပ်ဆောင်မှုတွေအမုန်းစကားတွေကိုဖော်ပြခဲ့တယ်ဆိုပြီးရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့ Facebook ကပေါ်ဒေါ်လာ150ဘီလီယံနှစ်နာကြီးနဲ့အမေရိကန်တရားရုံးတစ်ခုမှာတရားစွဲထားပါတယ်။မြေပြင်တပ်မှုတွေကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထိမြန်မာစစ်တပ်တာဝန်ရှိသူတွေကိုစစ်ရာဇဝမှုနဲ့ဩစတြေးလျနိုင်ငံမှာတရားစွဲဆိုဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြင်ဆင်နေပါတယ်။ဩစတြေးလျကရှင်းနေအဖွဲ့ဖြစ်တဲ့ Gilbert and Tobin အဖွဲ့နဲ့ဆောင်ရွက်မယ်လို့ဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက The Sydney Morning Herald သတင်းစာနဲ့ The Age ကိုပြောပါတယ်။အခုလိုတရားစွဲဆိုတဲ့အခါဩစတြေးလျတရားဥပဒေအောက်မှာစွဲဆိုရမှာဖြစ်ပြီးဩစတြေးလျအစိုးရရဲ့ရှင်းနေချိန်ယုံကထောက်ခံရမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးရမယ့်အဖွဲ့ကဩစတြေးလျ Federal ရဲတပ်ဖွဲ့ဖြစ်ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကကြီးမားလာတာကြောင့်ဒီလိုပြုဖို့ခက်ပါတယ်လို့ဒေါက်တာထွန်းအောင်ရွှေကဆိုပါတယ်။ကြရစကိုင်းနဲ့ချင်းပြည်နယ်တွေမှာဖြစ်ခဲ့တဲ့စစ်ကောင်စီရဲ့ဖိနှိပ်တပ်ဖြတ်မှုတွေအပေါ်မှာအမှုကို NUG ကပြင်ဆင်နေတာပ
ါ။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5မီတာ19 kHz 5533ညာไตโทมิเตอร์25กิโลเฮิรตซ์7883ญาไตโทมิเตอร์32กิโลเฮิรตซ์9335รอบဖြင့်สนิทตนิงတွေမှာไตလက်မီတာ190กิโลเฮิรตซ์1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တရုတ်နိုင်ငံတန်ရှန်ခရိုင်တွင်ကဝူကျူးမြို့မှာတနင်္လာနေ့က China Eastern လေကြောင်းလိုင်းကခီးတဲ့တင်လေရင်ပြက်ကြရာနေရာကအပြက်စီးအပိုင်းစတွေကြားမှာကယ်ဆယ်ရေးဝန်ထမ်းတွေရှာဖွေရေးလှုပ်ဆောင်နေကြပါတယ်လေရင်အပြက်စီးအပိုင်းစတွေကြားမှာအသက်ရှင်ကျန်နေသူအရေးလက္ခဏာကိုမတွေ့ရဘူးလို့ရှာဖွေရေးအဖွဲ့တွေရဲ့ပြောကြားချက်ကိုကိုးကားပြီးတရုတ်သတင်းမီဒီယာတွေမှာဖော်ပြပါတယ်။အဲ့ဒီလေရင်ပြက်ကျတဲ့နေရာမှာစစ်သားမိသားနဲ့ရဲတပ်ဖွဲ့ဝင်600လောက်ကရှာဖွေရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာပါ။ခီးတဲ123ဦးနဲ့လေရင်ဝန်ထမ်း9ဦးလိုက်ပါလာတဲ့အဲ့ဒီ China Eastern လေကြောင်းလိုင်းဟာပြက်ကျတဲ့အချိန်ကတရုတ်နိုင်ငံအနောက်တောင်ပိုင်းကုမင်းမြို့ကနေအရှေ့ပိုင်းကွမ်ကျိုးမြို့ကိုပြန်တန်းနေတာပါလေရင်ဘာကြောင့်ပြက်ကျသွားတယ်ဆိုတာတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာဒီကရက်နေ့အရှေ့အာရှအရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေဟာကမ္ဘာပေါ်မှာအန္တရာယ်အရှိဆုံးလေတုညင်ညာမှုအဆင့်ဆန်းကျင်တင်ခဲ့တယ်လို့ဆွစ်ဇာလန်အခြေစိုက်လေတုအရေးအသွေးစစ်ဆေးတဲ့ IQAR အဖွဲ့ရဲ့လေ့လာချက်တွေကဖော်ပြပါတယ်လေတုညင်ညာမှုကြောင့်ဒေသတွင်းမြို့ပြမှာနေထိုင်သူတန်းနဲ့ချီပြီးမကြာခဏရင်ကျက်တာလေပင်နာရာနဲ့မျက်စိဆက်တာမျိုးတွေခံစားကြရတယ်လို့အဒီလေ့လာချက်ကဖော်ပြပါတယ်ဒေသတွင်းလေတုအရေးအသွေးအနေဆုံးအဆင့်ကျပြီးလေတုထဲအမုံအမွားတွေကြောင့်လူတွေရဲ့အဆုတ်နဲ့သွေးကြောတွေကိုဓာတ်ရိုက်ထိခိုက်မှုရှိတယ်လို့လည်းဖော်ပြပါတယ်ဒီအဖွဲ့ကသုတေသနပြုထားတဲ့ကမ္ဘာလုံးဆိုင်ရာကွန်ရက်အချက်အလက်တွေအရဘင်္ဂလားဒေ့ရှ်ရှာလေတုညင်ညာမှုအဆိုးဆုံးPM2.5 အဆင့်ရှိပြီးတော့အင်းဒီချင်းအိန္ဒိယနိုင်ငံနယူးဒေလီမြို့ကတော့လေတုညင်ညာနဲ့မြို့တော်တွေရဲ့စီးရင်တဲ့အောက်ဆုံးမှာရှိပါတယ်။ချတ်၊ပါကစ္စတန်၊တာဂျီကစ္စတန်နဲ့အိန္ဒိယတို့လည်းလေတုအရေးအသွေးအဆိုးဆုံး၅နိုင်ငံစီးရင်ထဲမှာပါပါတယ်။လေတုအရေးအသွေးတန့်စင်မှုရှိတဲ့ဒေသတွေမှာတော့ပစိဖိတ်သမုဒ္ဒရာအနောက်တောင်ပိုင်းနဲ့ပြင်သစ်ပိုင်းနယူးကာလီဒိုနီးယားရဲ့မြို့တော်နူမီယာတို့ထိပ်ဆုံးမှာရှိပါတယ်။လေတုအရေးအသွေးကောင်းတဲ့တခြားဒေသတွေကတော့ကာရေဘီယံဒေသက US Virgin Islands နဲ့ပေါ်တိုရီကိုအာဖရိကကမ်းလွန်အတ္တလန္တိတ်မှာရှိတဲ့ Cape Verde တို့ဖြစ်ပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ IQAR နှစ်စဉ်အစီရင်ခံစာကိုနိုင်ငံဒေသတွေနဲ့နယ်မြေပေါင်း119ခုကမြို့ပေါင်း6495မြို့တို့က လေရုအရေးအသွေး PM2.5 ကိုအခြေခံစမ်းစစ်ထားတာဖြစ်ပါတယ်ခင်ဗျာ။ American Britain နဲ့တခြားခုနှစ်နိုင်ငံကလေယာဉ်တွေပြန်တန်းခွင့်ပြန်လည်ခွင့်ပြုတော့မယ်လို့ဟောင်ကောင်အစိုးရကတနင်္လာနေ့မှာပြောပါတယ်။ COVID-19 ဆိုင်ရာအတင်းကျပ်ဆုံးတားမြစ်ကန့်သတ်ချက်တွေကိုဟောင်ကောင်ကပြန်လည်ချိန်ဆလာနေတာဖြစ်ပါတယ်
။ဟေး即係十日後咧，特區政府會取消九個國家嘅禁飛令。
ဆိုရအနေနဲ့နိုင်ငံကိုနိုင်ငံအပေါ်လေရင်ပြေးဆွဲခွင့်ပိတ်ပင်ကန့်သတ်ထားတာတွေကိုအပီလာတရနေ့ကစပြီးပြန်လည်ရုပ်သိမ်းပြီးတော့မှာပါပြည်ပမှာနေကြတဲ့ဟောင်ကောင်ကျွမ်းသားတွေကလည်းဟောင်ကောင်ကိုဝင်ထွက်သွားလာလို့တဲ့ဆန္ဒရှိတာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့စင်ကြက်အပေါ်စိတ်ဝင်တစားနဲ့သိကျင်နေကြပါတယ်လို့ဟောင်ကောင်ကျွမ်းရဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောသွားတာပါကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေအနေနဲ့အပီလာတရနေ့ကစပြီးကွာရင်တင်းဝင်ရမယ့်ရက်ကို9ရက်ထိရှော့ချပေးတော့မှာဖြစ်ပါတယ်ကွာရင်တင်းဝင်ဖို့တိကျသတ်မှတ်ထားတဲ့ဟိုတယ်မှာ9ရက်နေပြီးရင်တော့ကိုယ့်အိမ်မှာကို9ရက်တိကျခွဲနေခွင့်ပြုမယ်လို့ဆိုပါတယ် COVID-19 Omicron မျိုးကွဲအလင်းမြန်ကူးစက်မှုတွေဖြစ်ပေါ်နေတဲ့အချိန်ဟောင်ကောင်မှာလည်းယောဂါပိုးကူးစက်မှုတွေအများပြားဖြစ်ခဲ့တာကြောင့်တရုတ်အစိုးရကတင်းကျပ်တဲ့ဥပဒေတွေကိုချမှတ်ပြဋ္ဌာန်းခဲ့ပါတယ်ဒါပေမဲ့လည်း COVID နဲ့ပတ်သက်လို့ပြင်းထန်တဲ့စည်းကမ်းသတ်မှတ်ချက်တွေပြဋ္ဌာန်းလေးရှိတဲ့တရုတ်ပြည်မှာကြီးကအစိုးရနဲ့ယောဂပိုးကူးစက်သေဆုံးမှုတွေအကြားဟောင်ကောင်ဟာခက်ခဲတဲ့ကာလကိုဖြတ်တန်းခဲ့ရပါတယ်ခင်ဗျာလက်ရှိသမရယာရုကအနားယူတော့မဲ့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေရဲ့ပါတီကသူ့နေရာမှာအစားထိုးတာဝန်ယူဖို့ဖာတီနာမာကော့စ်ဂျူနီယာကိုထောက်ခံကြောင်းဒီကနေ့ပြောကြားလိုက်ပါတယ်လက်ရှိအနာယ LDP လစ်ဘန်ပါတီကအခုလိုထောက်ခံကြောင်းပြောကြားလိုက်တဲ့အတွက်အသက်64နှစ်အရွယ်အရင်ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနာမာကော့စ်ရဲ့တားဖြစ်သူဖာဒီနာမာကော့စ်ဂျူနီယာအတွက်အများကြီးအထောက်အကူပြုစေမှာဖြစ်ပါတယ်မေလ9ရက်နေ့မှာကျင်းပဖို့ရှိတဲ့ဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်လက်ရှိမှာဖာဒီနာမာကော့စ်ဂျူနီယာကတည်တည်တသာဦးဆောင်နေပါတယ်သမ္မတလောင်းဖာဒီနာမာကော့စ်ဂျူနီယာဟာဒုသမ္မတလောင်းနဲ့အကြထိတ်ကပြေးနေတဲ့သမ္မတဒူတာတေးရဲ့သမီးဒုသမ္မတလောင်းနဲ့အတူမေလ9ရက်နေ့ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်နေကြတာပါဖိလစ်ပိုင်မှာသမရနဲ့ဒုသမရတွေကိုတိကျစီရွေးကောက်တင်မြောက်ကြတာဖြစ်ပါတယ
်မတ်လ22ရက်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့မှာတော့ရန်ကုန်မြို့မှာကုလသမဂ္ဂနဲ့အာဆီယံတန်တမာနေနဲ့တွေ့ဆုံခဲ့ပါတယ်နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီနေ့တွေ့ဆုံဆွေးနွေးမှုတွေကနေအလားအလာကောင်းရလဒ်တွေဖြစ်လာဖို့မျှော်လင့်တယ်လို့အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌက VOA မြန်မာပိုင်းကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်
မြန်မာနိုင်ငံကိုသုံးခွကြခီးဖြစ်မတ်လ22ရက်နေ့ကလေးကရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖောက်ဆိုခွန်ဟာဒီကနေ့မတ်လ22ရက်နေ့မှာတော့ရန်ကုန်မြို့မှာတန်တမန်တွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအာဆီယံတန်တမန်တွေနဲ့တွေ့ဆုံတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအာဆီယံအထူးကိုယ်စားလှယ်ရဲ့ဒီကနေ့အစည်းအဝေးကိုအခုလိုပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်ဆင်းသွားတော့ရန်ကုန်ဆင်းသွားပြောကြအခုလာတာမကအဖွဲ့အစည်းတွေအာဆီယံတန်တမာနေပေါ့နော်ဒီတွေ့ဆုံနေတဲ့တန်တမာနေကအတွေ့ဆုံတဲ့လုပ်ငန်းလုပ်မယ်ဆိုတာသိရပါတယ်
။အာဆီယံအထူးကိုယ်စားလှယ်ဟာဒီနေ့ရန်ကုန်မြို့မှာနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကျပ်အတည်းဖြည့်ရှင်းရမယ့်နည်းလမ်းတွေကိုဆွေးနွေးကြတာကနေရလဒ်ကောင်းတွေဖြစ်လာမယ်လို့မျှော်လင့်ထားကြောင်းအထူးကိုယ်စားလှယ်ဆိုခွန်းနဲ့တနင်္လာတွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကူကြီးက VOA ကိုပြောပါတယ်။
ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လည်းဒါတော်တော်ကိုတူညီတယ်ပေါ့လေအဲဒီတော့သူ့အနေနဲ့လည်းဟိုတကယ်ကိုချက်ချက်တန်တန်နဲ့ဒါတူတယ်မကောက်ပါဘူးဒါအာဆီယံသူကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ်ကိုစိတ်ဝင်စားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီထက်ပိုပြီးအသေးစိတ်တဲ့ဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့ကျွန်တော်ပြောလိမ့်မယ်။
မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးတည်ထောင်ရေးအဖြစ်ရှာရေးတွေအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်ရေးမြန်မာနိုင်ငံကိုအထူးကိုယ်စားလှယ်သွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနကပြောထားပါတယ်။သူ့ရဲ့ခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွှတ်တော်ကိုယ်စားလှယ်ဟောင်းတယောက်ဖြစ်တဲ့ဒေါ်စုစုလွင်နဲ့လည်းတွေ့ဆုံမှုဆီစဉ်ထားပေမဲ့အစီအစဉ်ပြတ်သွားတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဒီကတော့ကျွန်တော်တို့ကဒီ NLD ပါတီကဒီဒေါ်စုစုလွင်နဲ့ တွေ့ဆုံကိုလောက်ထားတယ်ဘာသာတဲ့ဘောတူကြီးအပြီးမှာကျမ်းမာရေးအခြေအနေကြောင့်မတွေ့ကြည့်ဘူးဗျာ
ဒေါ်စုစုလင်ကိုအာဆီယံကုသလေဘက်ကနေတမရဟောင်းစနီးအနေနဲ့ဖိတ်ကြားတယ်လို့သိရပါတယ်အာဆီယံထုကုသလေကမ္ဘောဒီးယားနိုင်ငံသားဝန်ကြီးရဲ့ခီးစဉ်တွင်မနက်ငယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်လည်းလူဝတ်နေသူအားလုံးမခွဲကြပဲဒူသားချင်းစာနာတဲ့အထောက်ပံ့နေပေးနိုင်ရေးဒီကိစ္စနှစ်ခုကိုအဓိကအာရုံစိုက်ဆွေးနွေးမှဖြစ်တဲ့အကြောင်းကမ္ဘောဒီးယားသတင်းတွေမှာထုတ်ပြန်ထားကြပါတယ်တင်းလာနေတုန်းကတော့နေပြည်တော်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းအမျိုးသားစီလုံးရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဥက္ကဋ္ဌပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည်လို့နဲ့ပြည်ဆုံပါတယ်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ချက်ပုံချက်ပေါ့နံပါတ်1အချက်ကတော့ကျမ်းပတ်မှုတွေနဲ့ပတ်သက်ပြောကြရတန်ကြီးပေါ့နော်ရောင်းနေရတန်ကြီးဟာလေသူနည်းဖြစ်တယ်နောက်ရကြကျွန်တော်တို့ဒီလူသားချင်းဒါဖာနာထောက်ရမှုဆိုင်ရာအကူအညီပေးရေးကိစ္စအဲ့ဒါသူနည်းဖြစ်တယ်အဲ့ဒါသူနည်းတဲ့အခါမှာတော့ကျွန်တော်တို့ဒီအာဆီယံအနေနဲ့ကကိုဗစ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုပေါ့နော်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်ပြီးအကူအညီပူးတော်မှာပြူအားပတ်သက်ပြီးတော့ကျွန်တော်တို့ကဒီကိုဗစ်ကာကွယ်ရေးဆိုတာကအစိုးရအကူအညီမှာပဲဒီလိုမျိုးတို့ထားလိုက်ကူညီတာဖြစ်တယ်ဒါကြောင့်မလို့ဒီလုပ်ငန်းတွေလည်းပြန်ဖားဖို့ဒါဆွေးနွေးကြပါတယ်။ဘာနဲ့ပတ်သက်ပြီးလည်းပြန်ဖားနိုင်ရောဒီလိုတောင်းရနေရဆိုပြောပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံငင်းငိုင်းနဲ့ပတ်သက်ပြီးပေါ့နော်။ငင်းငိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဒါဆွေးနွေးပြပါတယ်။အလိုဆွေးနွေးတဲ့အခါမှာလည်းနေညက်တွေပိုင်းမှာတော့ကျွန်တော်တို့ဒီပြည်ကြီးရေးဦးကြီးရဲ့အမှုသားကျန်တဲ့တင်ရကြီးနဲ့ညမှုပေါ်ဆောင်နေနိုင်အတွက်လည်းဆက်လက်ပြီးကျွန်တော်တို့အသေးစိတ်ပေါ့နော်ဆွေးနွေးကြပါတယ်။
မြန်မာနိုင်ငံဆိုင်ရာအာဆီယံဒုကုသလေရဲ့အခုပထမဆုံးမြန်မာနိုင်ငံခီးစဉ်ကနေနောက်ခီးစဉ်တွေလာနိုင်ဖို့အတွက်မူအားဖြင့်သဘောတူခဲ့တယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးလူကြုံရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေသဘောတူထားတဲ့ဘုံသဘောတူညီချက်တွေကိုစစ်ကောင်စီကထင်သာမြင်သာအကောင့်ထင်မဖော်သေးတဲ့အတွက်တချို့အာဆီယံနိုင်ငံတွေကဝေဖန်နေကြချိန်မှာအာဆီယံဒုကုသလေမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါရယ်အနေခံကြရင်သူ့ရဲ့ခီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုရရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်နောက်ဆုံးရသတင်းကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုလို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာတဲ့အပေါ်မှာစစ်ကောင်စီရဲ့တုံ့ပြန်ချက်သတင်းကိုဆက်ပြီးတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ရဲ့လုပ်ရဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကမတ်လ21ရက်နေ့ကတရားဝင်သတ်မှတ်ကြေညာလိုက်တဲ့အပေါ်စစ်ကောင်စီကပယ်ချပါတယ်အစိုးရအနေနဲ့ရောတက်မတော်အနေနဲ့ပါလှုပ်ဆောင်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့ပြစ်မှုကျူးလွန်ခဲ့တဲ့စစ်သားတချို့တော့ရှိခဲ့တယ်လို့သူကပြောပါတယ်ရိုဟင်ဂျာတွေကတော့အမေရိကန်အစိုးရရဲ့ကြေညာချက်ကိုကြိုဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်နှစ်ပေါင်းများစွာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာခဲ့ပါတယ်။အမေရိကန်အစိုးရမှတ်တမ်းတင်ထားတဲ့အထောက်အထားတွေအရမြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုရှင်းလင်းတပ်ဖြတ်တဲ့လုပ်ရက်တွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိစနစ်တကျဆောင်ရွက်ခဲ့တယ်လို့သူကဥပမာတချို့ပေးပြီးပြောကြားခဲ့ပါတယ
် Intent is evident in public comments by Min Aung Hlaing, the commander in chief of the Burmese military who was overseeing the operation.
စစ်စင်ရေးတွေကိုကုတ်ကဲခဲ့တဲ့တပ်မတော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကရန်လူသိရှင်ကြားပြောကြားချက်အရရွေချက်ရှိရှိနဲ့ဆောင်ရွက်ခဲ့တယ်ဆိုတဲ့သက်သေပြနေပါတယ်2019ခုနှစ်စက်တင်ဘာလတရနေ့မှာမြန်မာစစ်တပ်ကဂျော်ဒီကိုဝင်ရောက်တိုက်ခိုက်ပြီးတော့အမျိုးသားအမျိုးသမီးခလိငယ်တွေကိုတပ်ဖြတ်နှိပ်စက်မရင်းကျင်နေခြင်းမှာသူကဘင်္ဂါလီပြဿနာဟာရရှိပြဿနာဖြစ်တယ်။မပြီးစီးနိုင်တဲ့ပြဿနာဖြစ်လာတယ်။ဒီပြဿနာကိုအစိုးရနဲ့တပ်မတော်ကသေချာကင်တွေဖြေရှင်းနေရတယ်လို့ပြောခဲ့ပါတယ်။ဒီမိုကရေစီနိုင်ငံကြရွေးကောက်ထားတဲ့အစိုးရကို2021ခုနှစ်မှာဖယ်ရှားတဲ့ဆရာနာသိမ်းမှုကိုသူပဲဦးဆောင်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလည်းဖိနိတဲ့ဆက်စုရရဲ့အကြီးအကဲဖြစ်နေပါတယ
်။အခုလိုအမေရိကန်အစိုးရကတတ်မှတ်ကြေညာတဲ့အပေါ်စစ်ကောင်စီကပယ်ချလိုက်ပါတယ်။စစ်သားတချို့ပြစ်မှုတွေကျူးလွန်ခဲ့ပေမဲ့စစ်တပ်တစ်ခုလုံးအနေနဲ့အခုလိုပြစ်မှုတွေကျူးလွန်နေတာမရှိဘူးလို့အခုလိုတုံ့ပြန်ပါတယ
်။ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပေါ့နော်။ဒီသိရင်သူကလည်းတခါသူကဆက်ဆက်လက်ရှင်းနေပြီဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေထွက်ပြီးလည်းလှုပ်ဆောင်နေတယ်ရှိတယ်။ဒါနဲ့ပတ်သက်လို့ကပြည်ကြတော့ပြောပြမှရှိပါဘူး။ဒါတော့သူတို့ဆွဆွဲနေကြဖြစ်တဲ့အတိုင်းသူတို့ရဲ့အာဏာအတိုင်းဆွဆွဲနေရမှဖြစ်တယ်။ကျွန်တော်တို့အနေနဲ့ကဒီမှာလည်းတတ်ပြီးကြားကြပြီဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါပြစ်မှုကျူးလွန်ခဲ့တဲ့ပေါ့နော်ပြစ်မှုကျူးလွန်ခဲ့တဲ့ဖြစ်တည်တွေရှိတယ်ကျင်းပကြိုးစားတဲ့စစ်တီတွေဆိုတာအများစုပါပဲတမတော်တရားလုံးအနေနဲ့ရောအစိုးရအနေနဲ့ရော လောက်ဆောင်ကြတာတော့မရှိဘူးအဲ့ဒါအမှန်တကယ်ကျွန်တော်တို့ထိုက်တဲ့အရေးကြီးမှုတွေဒါပြစ်မှုနဲ့ဆိုင်တဲ့အာပြစ်ဒဏ်နဲ့ဆိုင်တဲ့ဘောနော်အရေးကြီးမှုတွေလည်းအာဆောင်ရွက်ခဲ့ပြီးဖြစ်ပါတယ
်မြန်မာစစ်တပ်ကရိုဟင်ဂျာဆိုတဲ့အတုံးထုံးကိုလက်မခံပါဘူး2019ခုနှစ်စက်တင်ဘာလတုန်းကရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာမွတ်စလင်၁၀ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးစစ်သား9ဦးကိုတပ်မတော်ကအလုကျန်းနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့2018ခုနှစ်ဧပြီလမှာစစ်တပ်ကထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းထောင်ဒဏ်တွေကိုတစ်နှစ်အထိရှော့ချပေးခဲ့ပြီးတဲ့နောက်2018နိုဝင်ဘာလမှာပဲကာကွယ်ရေးဦးစီးချုပ်အမိန့်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့ပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကသတ်မှတ်လိုက်တာကိုရခိုင်ပြည်နယ်ကရိုဟင်ဂျာတွေကတော့ချိုးဆိုလိုက်ပါတယ်တရားချတာမှုရတဲ့အထိဆောင်ရွက်ပေးစေခြင်းတယ်လို့လဲရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ပူးရဲတီထောင်သူတဦးဖြစ်တဲ့ဦးနေဆန်းလွင်ကပြောပါတယ
်ဒီလိုရသွေးမှုတွေကနိုင်ငံတကာသီးလာခဲ့တာ2016 2019ဆိုပြီးပဲတကယ်တမ်းကျွန်တော်တို့ကခံစားနေရတာ1958ကတည်းကဒါဖြစ်ပေါင်း40ကျော်ပေါ့နော်အခုလို့အမေရိကန်အစိုးရကနေပြီးတော့သတ်မှတ်ကြေညာလိုက်တာကဒါကျွန်တော်တို့အားလုံးကြိုဆိုတယ်ဒါနဲ့ပတ်သက်ပြီးတော့ကြေညာနေတော့ကြေညာရုံလေးမဟုတ်ဘူးနောက်ပိုင်းမှာတရားမျှတမှုရရှိလာရေးအတွက်ဒီအမေရိကန်အစိုးရကနေပြီးတော့တည်တံ့ဘာတွေလုပ်ပေးမလဲဒါတွေကိုလည်းကျွန်တော်တို့ဆက်လက်တောင်းဆိုပါမယ်ဆက်လက်ပြီးတော့ဒီအမေရိကန်အစိုးရကိုတိုက်တွန်းပါမယ
်ဒီလိုသတ်မှတ်ကြေညာတာကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထောက်ခံကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်အတွင်းကလူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပခန့်တွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေအတွင်းစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကမှတ်တမ်းပြုစုအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာ9သိန်းထက်မနည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ခင်ဗျာ
။လူမျိုးတုံးတပ်ဖြတ်မှုလို့အမေရိကန်ရဲ့တရားဝင်ထုတ်ပြန်ချက်စစ်ကောင်စီပယ်ချတဲ့သတင်းကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရင်းမပင်ဘက်မှာအရက်သားတွေအဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းရင်းမပင်မြို့ပေါ်ကဖုန်ကြီးကျောင်းနေထဲမှာစစ်ဘေးရှောင်နေကြတဲ့ရွာထောင်ကြီးရွာလေးကြီးရွာတို့ကအရက်သားပြည်သူအယောက်30ကိုတနင်္လာနေ့ညနေကစစ်သားတွေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရတဲ့မိသားစုဝင်တွေကပြောပါတယ်။ရင်းမပင်မြို့မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာအနီးဝန်းကျင်မှာရှိတဲ့ကြီးရွာတွေဘက်ကိုလည်းလက်နက်ကြီးတွေနဲ့မကြမကြာလှမ်းပြီးတော့ပစ်နေတာကြောင့်ရွာထောင်လေးရွာ၊မြေကျက်စုရွာ၊မြေကြီးမျိုးကြီးမျိုးပေါ်စားတဲ့ကြေးရွာတွေကဒေသခံပြည်သူတွေဟာအိုးအိမ်ကိုပြစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီတပ်တွေကလှည့်လည်ပြီးတော့နေမြေရှင်းလင်းနေတာကြောင့်လည်းဒေသခံပြည်သူတွေဟာဘေးလွတ်ရာကိုပုန်းခိုနေရပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာစစ်ကောင်စီကအခုရက်ပိုင်းတရွာဝင်တရွာထက်သွာလာစီရေလှုပ်ရှားမှုတွေလုပ်နေပါတယ်မတ်လ21ရက်တနင်္လာနေ့ကစစ်ကောင်စီတပ်တွေကရွာတောင်ကျေးရွာ၊လေးကျေးရွာတွေဖက်ဝင်လာမယ်ဆိုတဲ့သတင်းကြောင့်အဲ့ဒီနေရွာနဲ့အနီးနားကျေးရွာကဒေသခံတွေကြောက်လန့်ပြီးတော့စစ်ဘေးလွတ်အောင်ရင်းမပင်မြို့ပေါ်ကဖုန်ကြီးကျောင်းတွေဘေးလွတ်ရာကျေးရွာတွေစီထွက်ပြေးခဲ့ကြပါတယ်။ရင်းမပင်မြို့ကဖုန်ကြီးကျောင်းတွေမှာခလုံးနေကြတဲ့အထက်ကအမျိုးသား30လောက်ကိုမတ်လ21ရက်တနင်္လာနေ့ညနေကဖမ်းဆီးခေါ်ဆောင်သွားတယ်လို့အဖမ်းခံရတဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်
ကျမတို့ကစီးချောင်းနဲ့ကြတာပေါ့စီးချောင်းနာဟိုမှာဒီမှာမျိုးဝဘက်ကပုံချောင်းမှာတာလောင်လေးကဒီဒီကသွားချောင်းထားတာသွားချောင်းထားတဲ့ကြားထဲမှာဒီကတော့ကြားလေးကိုခွေပိုင်းပေါ့လူလက်ပိုင်းနဲ့လူလက်ပိုင်းကိုအကုန်ကြားလေးခံနေအောင်အကုန်ခေါ်တော့အဲအတိကျတော့မသိအောင်ရှင်လုံးထဲပြီးတော့ရှိရရှင်မှာကျမအကုန်ဖမ်းနေတယ်မှာပါတော့ပါရှင်စစ်ကောင်ကသွားချောင်းဖမ်းလာလဲတော့အတိကျတော့မသိဘူးဖမ်းကြတာတော့လေအမှန်တကယ်ကဒါကစီးချောင်းရဲ့အရာလေးတော့ဒီကောင်ကြီးကြတာကိုဒီဘားတောင်ဖမ်းတာလေတော့ကျွန်တော်အတိအကျမသိဘူးရှင်
။အဲ့ဒီကြေးရော်ရိနာမှာလှူရှားနေကြတဲ့စစ်ကောင်စီတပ်တွေအပေါ်ပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်မှုတွေအခုမတ်လထဲမှာရှိခဲ့ပါတယ်။ရွာတောင်ကျေးရွာလေးကျေးရွာဖက်ကိုမတ်လ10ရက်နေ့ကလည်းစစ်ကောင်စီတပ်တွေပစ်ခတ်ပြီးတော့ရွာထဲဝင်လာတာကြောင့်ဒေသခံတွေဘေးလွရာကိုထွက်ပြေးနေရပါတယ်။အဲ့ဒီနောက်ပိုင်းအခြေအနေငြိမ်သွားလို့ရွာခံတွေနေရာပြန်ခဲ့ကြပြီးမတ်လ21ရက်နေ့မှာနောက်တစ်ကြိမ်ထပ်ပြီးတော့ထွက်ပြေးခဲ့ကြတာပါ။
အဲ့ကလည်းဒီရပြေကြတော့ကျမတို့၃ရက်လောက်တခြားကြွားလေးတက်ကိုပက်ဆောင်ရပါတယ်။ဆောင်ပြီးတော့ကျမတို့အချင်းချင်းနေပိုင်းနေရအရင်ပြန်ပြီးတော့ကြွားလေးဝင်ရပါတယ်။ဆိုပြီးဆိုမှအချင်းချင်းလောက်တဲ့ဆိုမှဒီကြီးကိုပြန်ခေါ်ပါတယ်။ခေါ်ပြီးတော့မကြသေးပါဘူးကျမတို့မလေးကဖက်ပြီးတခါပြန်ပြေးရပါတယ
်။သူတို့ရွာနဲ့တိတ်မွေးလာတဲ့နှုံကြီးရွာခံသူဦးကလည်းစစ်ကောင်စီတပ်တွေပြစ်ခတ်ဝင်လာတာကြောင့်နှုံကြီးကျေးရွာမြို့ကြီးကျေးရွာစားတဲ့ပတ်ဝန်းကျင်ရွာတွေကလည်းဆိုရင်ပြီးတော့ထွက်ပြေးနေကြတာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့အနောက်ဘက်မြောက်ဘက်နှုံကြီးရွာစီရဲ့ဒီရွာတော်လေးရွာစီကိုလက်နေကြည့်ရင်ဆက်နေတာပြင်နေဟုတ်ရင်ပြင်နေတာဒီလက်ပြင်နေ 最近的在心里觉得哦，这天下来，漂亮的呀，牛鸡农业就要我们说那地主在那工作地工家的，再不然农忙没希望嘛，都说出到没出人，主要都要我那没有啊，我人那几天呢，设置那边的，啊，广东想占地，啊，广东地主的，你那嘛农忙没呢，我们地主看老黄了啥是吧？地主呀，我们那么上路的老板讲你的，你看多少事呀，讲那的工作地呀了。
စစ်ကောင်စီတပ်တွေဟာရဲမပင်မြို့နယ်အရှိတောင်ဖက်မင်းစုကျေးရွာနာမှာလဲမတ်လ20ရက်နေ့ကညအိတ်တပ်ဆွဲခဲ့ပါတယ်စစ်တပ်တွေစစ်တဲကြခဲ့တဲ့ရွာတွေမှာရွာသားတွေကိုဖမ်းဆီးတာနေအိမ်တွေဖျက်ဆီးခံရတာမီးလောင်တာတွေအရင်ကဖြစ်ခဲ့တာကြောင့်ဒေသခံရွာသူရွာသားတွေစိုးရိမ်ပြီးတော့ထွက်ပြေးနေကြတာပါအဲ့ဒီလိုဘေးလွတ်အောင်ထွက်ပြေးနေကြတဲ့အတွက်အသက်အရွယ်ကြီးရင်သူတွေကလေးသင်ငယ်လူမမာတွေနဲ့မတန်ဆွမ်းနေဒုက္ခရောက်ကြရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပြကြပါတယ်နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံကိုဝင်လာပြီးဖြစ်တဲ့မုံတိုင်းငယ်ရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်မြန်မာနိုင်ငံအနောက်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့နေ့လယ်ပိုင်းမှာတော့အေရဝတီမြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခိုက်ပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန်မှာတော့အေရဝတီတိုင်းကမြို့တချို့မှာလေပြင်းတွေတိုက်ခတ်ပြီးတော့အပြက်စီအနည်းငယ်ရှိခဲ့ပါတယ်။ရခိုင်ဘက်ကိုဥတီနေတဲ့ဒီမုန်တိုင်းဟာရခိုင်ပြည်နယ်တောင်ပိုင်းကိုမနှက်ဖြန်မှရောက်ရှိပြီးတော့အားပြော့ပြက်ပြဲသွားနိုင်တယ်လို့မိုးစလာတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညုံပြောပြပေးပါရှင်။
အရှိချိန်မှာတော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဥတီသွားနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့မတ်လ22ရက်နေ့နေ့လယ်ပိုင်းမှာတော့ ERI တိုင်းမြို့ဝကျွန်းပေါ်ဒေသကိုဖြတ်သန်းတိုက်ခိုက်ပါရယ်နေ့လယ်12နာရီခွဲလောက်မှာဟိုက်ကြီးကျွန်းသားကနေဖြတ်လာတဲ့မုန်တိုင်းဟာပတင်ကဲယုံတန်းဘက်ကိုတိုက်ခိုက်ဖြတ်ကျော်ပြီးတော့ရခိုင်ဘက်ကိုအခုရွှေ့လျားနေပါရယ်မုန်တိုင်းဖြတ်သွားစဉ်မှာတော့ ERI တိုင်းရပ်ဘတ်တာမြို့မှာလေပြင်းတိုက်ခိုက်တာတွေရှိခဲ့တယ်လို့စိုက်ထုတ်ထားတဲ့ကြော်ညာဆိုင်မှုတွေလည်းအနေနဲ့ပျက်စီးခဲ့ပါရယ်မုန်တိုင်းလာမဲ့3ပေးချက်ကြောင့်ဒေသခံ1000လောက်ဟာမျိုးပေါ်မှာရှိတဲ့ဖုန်းတော်ကြီးကျောင်းတွေမှာတွားရောက်ခိုးလုံတာတွေရှိတယ်လို့ဒေသခံတူကပြောပါတယ်
။ဟိုနေကင်းပိုင်းမနက်ပိုင်းကတော့ဟိုပါပေါ့တောင်လေးကကျတိုက်နေတော့နည်းနည်းလိုင်းနည်းနည်းထတာပါ။ရေကြီးကလည်းအခုပြန်ရေလျှော့လာတော့ဟုတ်ကဲ့နေ့လေတုန်းကတော့မနက်နဲ့နေ့လေကတော့တနင်္လာနေ့20လောက်အစိတ်လောက်ပဲတိုက်တာ။ဆိုင်ပုတ်အဟောင်းနေပါ။ဟုတ်ပါ။တန်းသားလေကျော်ညာဆိုင်ပုတ်အဟောင်းနေ။အဲ့ဒါကြီးကတော့နည်းနည်းဟိုသူကဟိုပလိန်ညာသွက်ပလိန်ညာကြီးဆိုတော့အဲ့ဒါကြီးကတော့ဟွာကျတာပါ။ဒီဒီကြောင်တွေကမြို့ပေါ်မှာပုံကြီးကြောင်တွေမှာတော်တော်များတယ်တနေရာလူ100 100ကျော်တော်များတယ်ဟိုတက်ချင်ကြီးကိုမေးကြည့်တာတော့တစ်ထောင်ကျော်လောက်တော့ဖြစ်သွားပြီလို့ဆို
မုံတိုင်းကြီးကြီးအောင်နေချင်း ERI တိုင်းဒေသကြီးမှာဒီတိုင်းနှုတ်အမြင့်ဆုံးတနအီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့ရေုံတိုင်းမှာတော့မိုင်30အထိတိုက်ခိုက်နိုင်တယ်လို့မူစလာဘက်ကနေပြီးတော့ခမန်းချက်ထုတ်ပြန်ထားပါတယ်အခုလက်ရှိမှာတော့ရခိုင်ပြည်နယ်တောင်ပိုင်းကိုဥတီနေတဲ့အားကောင်းတဲ့မုံတိုင်းငယ်ဟာမနေ့ပြန်ဗိုလ်တုံးလေးကြရင်တော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဝင်ရောက်ပြီးတော့အပြော့ပြက်ပြဲသွားမှဖြစ်တယ်လို့တောင်ရှိသူတွေကပြောပါတယ်။မုန်တိုင်းအရှိန်ကြောင့်မလို့မိုးရွာသွန်းမှုရှိပေမဲ့လည်းအထူးစိုးရိမ်စရာမရှိဘူးလို့ဘိုးစလာတောင်ရှိသူတူက view ကိုပြောပါတယ
်။အဲဒီဒီရေတိုင်းကဲလာတောင်ပိုင်းကိုရောက်သွားတယ်။ခုရောက်ပြီလို့အားရောက်တိုင်းတိုင်းနဲ့အပြော့ပြက်ပြဲသွားမှာပေါ့။သူအများကြီးစိုးရိမ်ရမယ့်အနေအထားမရှိပါဘူး။အဲ့ဒါဒီအားရောက်ရင်းနဲ့ပဲလားအပြေးပြေးနဲ့ဒီမိုးရွာနောက်လေရင်းနဲ့တိုက်နေပေါ့ဒီပြင်းတိုက်တာတွေမူးတွေဓာတာတွေနဲ့ဒီပြင်းတွေနဲ့အားပြော့သွားမှာပေါ့ဆိုတော့ပြောရရင်တော့လက်ရှိနေတာကတော့အများကြီးစိုးရိမ်ရမယ့်နေတာမရှိဘူး။အများကြီးဆဲတွေရောက်ကောတော့ပြီးတော့ဆဲတွေရောက်ဒီလေပြင်းတိုက်နေနေတာတွေမူးပြီးတော့ရောက်မယ့်နေတာတွေကတော့ဒီတိမ်တိုက်ကြီးမပြောက်ပွဲမချင်းတော့ရှိနေမှာပေါ့လေလုံးဝကရိယာမူးလုံးဝမရတော့ဘူး။ဒီရဲ့အချိန်ကြီးဆိုရင်တော့24 25မှာပဲဖြစ်နိုင်တယ်ကျွန်တော်တော့ပုံတိုင်းစိတ်ဒီအကျဉ်းချတိမ်တိုက်ကြီးကြောင့်လာတာလို့ရှိ
ဘူးဘုံတုံးညနေ4နာရီမှာမိုးစရဌာနရဲ့သတိပေးထုတ်ပြန်ချက်ရဒီနေ့ကနေမနက်ဖြန်မတ်လ23ရက်နေ့အထိနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းအကွေးတိုင်းပဲခူးတိုင်းရခိုင်တိုင်းအီအာရီတိုင်းတရင်္လာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေဘက်မှာနေရာဆစ်ဆစ်ကနေနေရာအနှံ့ပြားမိုးချစ်ချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်နေရာကွက်ပြီးတော့မူးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါရခင်ဗျာ
။မုံတိုင်းနောက်ဆုံးအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ကနေ2022ခုနှစ်မတ်လ22ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မြစည်းမသတင်းဌာနအယ်ဒီတာတဦးဖြစ်တဲ့ကိုတန်းထိုက်အောင်ကိုပုံမှန်905ကာဂျီနဲ့ဒီကနေ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်မနေ့တော့ကလည်းကမာရွတ်မီဒီယာတီထောင်သူတဦးဖြစ်တဲ့ကိုဟန်သာငင်းကိုလည်းအခုလိုပဲထောင်နဲ့နှစ်နှစ်ချမှတ်ပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံရပြီးတဲ့နောက်အခုလိုမျိုးပုံမှန်တွေတက်ပြီးတော့အရေးယူထောင်ချခံရတာ10ဦးထက်မနည်းရှိနေပါပြီအယောက်90နီးပါးဟာလည်းဖမ်းဆီးထိန်းသိမ်းခံထားရစေအမှုရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်ဒီအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းမဆုမျက်မှွန်ပြောပြပေးပါရှင်
နေပြည်တော်မှာဖမ်းဆီးခံထားရတဲ့မြစည်းမသတင်းဌာနအက်ဒီတာတဦးဖြစ်တဲ့ကိုတန်းထိုက်အောင်ကိုတပ်မတော်ပြိုကွဲအောင်လှုပ်ဆောင်လှုပ်ဆော်မှုပုံမှန်905ဒက်စကာဂျီနဲ့ဒီနေ့မတ်လ22ရက်နေ့မှာနေပြည်တော်ထောင်တွင်းတရားရုံးကထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။ကိုတန်းထိုက်အောင်ကိုထောင်ချိုက်နဲ့ပတ်သက်လို့သူ့ရဲ့ဖခင်က VOA ကိုခုလိုပြောပါတယ
်။ထောင်2နှစ်ချလိုက်တယ်။2နှစ်ချတယ်။ချုပ်ခံထားရတဲ့တစ်နှစ်ပါပါတယ်ပေါ့။ကမန်းတော့6လ9လနေအောင်မပြောတော့ရွှေ့ရနေဆိုရင်ဘာပြောအောင်လဲသူ့လို့သူ့လုပ်တယ်သူ့တာဝန်သူထမ်းဆောင်သွားတာပဲကျွန်တော်တို့ကခံကားရမှာပေါ့ဒီကနေဖေရိုမေရိုကျမ်းမာရေးဒီဥစ္စာကြီးထွက်လာခဲ့တယ်နေမေရိုဖေရိုကျမ်းမာမှာနေတွေ့ရတာကျင်းနေပြီဒါပဲပြောပါထိတ်ကတော့ပြောမလဲတဲ့
သူ့ကိုမတ်လ9ရက်နေ့ရုံးချိန်မှာဆွဲချက်တင်ခဲ့ပြီးတော့မတ်လ22ရက်ဒီနေ့မှာထောင်ထပ်အမိန့်ချခဲ့တာဖြစ်ပါတယ်2022ခုနှစ်မတ်လ19ရက်နေ့ကနေပြည်တော်ဒက္ခိဏဒေဝီတရားရုံးရှိမှ NLD သဘာဝတိအဖွဲ့ဝင်ဦးဝင်းထိန်ရဲ့ရုံးချိန်အကြောင်းသတင်းရယူနေစဉ်သတင်းတောက်ကိုတန်းထိုက်အောင်ကိုအရဝက်ဝက်ထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတရားစွဲထောင်ချခဲ့တာဖြစ်ပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ဖမ်းဆီးခံရတဲ့နောက်ထပ်သတင်းသမားဖြစ်တဲ့ကမာရွတ်မီဒီယာကအက်ဒီတာကိုဟန်တာငင်းကိုလည်းမတ်လ21ရက်တနင်္လာနေ့ကစစ်ကောင်စီရဲ့အထူးတရားရုံးကပုံမှန်905ကာဂျီနဲ့အလုတ်ကျန်းတဲ့ထောင်တန်းနှစ်နှစ်ချခဲ့ပါတယ်။လက်ရှိမှာတော့ကိုဟန်သာငင်းရဲ့ကျမရဲ့အခြေအနေကောင်းမွန်တယ်လို့ဆိုပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်လို့ဤဇတ်သူတို့က VOA ကိုပြောပြပါတယ်
။သူရဲ့ကျမရဲ့ကဟိုရုပ်ပိုင်းဆိုင်ရာကျမရဲ့ကတော့ကိုနေ့ရုံးချိန်တိုင်းတွေ့နေရတဲ့အခါမှာတော့အဆင်ပြေရပေါ့နော်။စိတ်ပိုင်းဆိုင်ရာကျမရဲ့အနေနဲ့ကတော့ကျမရဲ့အမြင်ကိုပြောပြတာပေါ့စိတ်ပိုင်းဆိုင်ရာကတော့သူသိအစင်မပြေဘူးလို့ကျမယူဆတယ်။အဲဒါဆိုတော့ကျမအကူကိုဒုံချိန်တိုင်းကကျမတို့ကဟိုစိတ်ပိုင်းဆိုင်ရာအတွက်ကိုအမြဲတမ်းအားပေးရတယ်။အဲနောက်တစ်ခုကကျတော့အမိန့်ချတဲ့အပေါ်မှာတော့ကျမတို့အယူခံတတ်ဖို့အစီအစဉ်လည်းမရှိပါဘူး။ကျမတို့ကလည်းဒီပေါ်မှာအယူခံတတ်ဖို့မပြောသလိုမိသားစုကလည်းကျမတို့ကိုအယူခံတတ်ဖို့အတွက်ကိုမပြောဘူး။ဒီနေရာဒီပေါ်မှာသူကမီဒီယာသမားတစ်ယောက်အနေနဲ့ပေါင်နေကနေသူလောက်ခဲ့တာအဲ့ဒီပေါ်ကသူဒီလိုဆဲထားတဲ့ပေါ်မှာမီဒီယာဥပဒေနဲ့ညှိဆုံးခြင်းမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ပဲသူခံယူထားတယ်ဆိုတာပဲသူကပြောတယ်ရှင
်။ဆရာနာတင်ပြီးတဲ့နောက်2021ခုနှစ်မတ်လ9ရက်နေ့ကရန်ကုန်မြို့ကမာရွတ်မြို့နယ်မှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဝေရောက်ခဲ့ပြီးတော့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်နဲ့အက်ဒီတာကိုဟန်တာငင်းတို့ကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတန်မောင်ကိုတော့2021ခုနှစ်ဇွန်လထဲမှာပြန်လွှတ်ပေးခဲ့ပြီးတော့ကိုဟန်တာငင်းကိုတော့ဆက်လက်ဖမ်းဆီးကပုံမှန်905ဒက်စကာကြီးနဲ့တရားဆွဲပြီးတော့ထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာတင်ပြီးတဲ့နောက်ပိုင်းသတင်းတော်50ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရပြီးတော့စစ်ကောင်စီရဲ့လွှင့်ငင်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာသူတို့ချို့လဲရှိပါတယ်။ပုံမှန်တက်ထောင်ချခံရသူ10ဦးထက်မနည်းရှိနေပြီးအယောက်50နီးပါးဖမ်းဆီးထိန်းသိမ်းခံနေရစေအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။မကြာခင်အထိသတင်းသမားတွေကိုဖမ်းဆီးမှုတွေတည်းဆက်ပြီးတော့ရှိနေတော့ဖြစ်တယ်လို့ဖမ်းဆီးကံသတင်းတောက်တွေနဲ့ပတ်သက်ပြီးတော့စီးရဲကောက်ယူပတ်တန်းတင်နေတဲ့အဖွဲ့တွေကပြောပါရရှင
်။မဆုမျက်မှုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးခြင်းပါတယ်။ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်လာတာသတင်းလေးပတ်ထဲဝင်ရောက်လာချိန်မှာပဲ။ယူကရိန်းကနေထွက်ပြေးလာပြီးတော့နိုင်ငံတွင်းမှာဘေးကင်းရာကိုရွှေ့ပြောင်းနေထိုင်ရသူက10သန်းလောက်ရှိလာပြီလို့ကုလသမဂ္ဂကပြောပါရယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီး NATO မဟာမိတ်အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုအမေရိကန်သမ္မတဂျိုးဘိုက်ဒန်လာမယ့်သတင်းပတ်အတွင်းမှာဥရောပကိုသွားဖို့ရှိပါရယ် VOA သတင်းတောက် RS Arabasati ပေးပို့ထားတဲ့သတင်းကိုအောင်ပြောပြပေးပါရှင်
ရုရှားချက်တိုက်လေယာဉ် SU-35 ဟာယူကရိန်းစစ်ဘက်ပြင်မှတ်တစ်ခုကိုအတန်ထက်မြင်တဲ့တာဝေးပြင်မဆိုင်တုံးနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့ရပါတယ်။ကလေးများပြားပေါင်းခိုလုံနေကြတဲ့ကားစက်ရုံတစ်ခုကိုရုရှားတွေကပြစ်ခတ်ဖျက်ဆီးခဲ့တယ်လို့ယူကရိန်းဘက်ကပြောကြားပြီးတပတ်ကြာမှရုရှားဘက်ကအခုလိုတိုက်လေယာဉ်နဲ့ပြစ်ခတ်တဲ့ဗီဒီယိုထုတ်ပြန်ခဲ့တာပါ။ရုရှားဘက်ကတော့ယူကရိန်းရဲ့ပြောကြားချက်ဟာကလေးများဖြစ်တယ်ဆိုပြီးတော့ဆွဆွဲပါတယ်။ယူကရိန်းရဲ့အချက်အချာကြတဲ့မာရီယိုပူမျိုးကိုလည်းရုရှားတွေကအပြင်းထန်တိုက်ခိုက်နေတာကြောင့်ဒဏ်ရာရသူအများပြားရှိနေပါတယ်။အခုလိုတိုက်ခိုက်မှုဟာစစ်ရာဇဝမှုကျူးလွန်တာဖြစ်ပြီးဒီအတွက်တမိုင်းမှာတာဝန်ယူဖြေရှင်းရမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောပါတယ်။အထက်လွှတ်တော်အစိုးရအသုံးချိန်ရာဓာပေးရတဲ့ကော်မတီဝင်ဒီမိုကရက်ခေါင်းဆောင်တဦးဖြစ်တဲ့အထက်လွှတ်တော်မတ်ဒစ်ဒါဗန်ကအမေရိကန်အနေနဲ့ယူကရိန်းကိုဆက်လက်ပံ့ပိုးပေးတော့မှာဖြစ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
The United States American ပြည်တော်စုနဲ့ NATO မဟာမိတ်အဖွဲ့ရင်းအနေနဲ့ပူတင်ရဲ့လုပ်ရက်တွေကိုတားဆီးဖို့ယူကရိန်းရဲ့ချိုးဖောက်အားထုတ်မှုကိုပံ့ပိုးပေးသွားဖို့တန်တိတ်ခံချထားပါတယ်။သူဟာထင်ရဆိုင်ပြီးအပြစ်မဲ့တဲ့အရက်သားတွေကလေးတွေကိုအစင်ကျင်မဲ့စွာတပ်ဖြတ်နေတာပါ။သမိုင်းမှာသူ့ရဲ့နာမည်ဟာအမဲဇက်တွေနဲ့ကြံနေပါလိမ့်မယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီကရုရှားချူကျော်စစ်ကြောင့်ယူကရိန်းမှာအိုးအိမ်ဆွံ့ခွာရသူပေါင်း၁၀သန်းလောက်ရှိနေပြီလို့ Twitter မှာရေးပါတယ်။ဒါဟာယူကရိန်း၄ဦးမှာတဦးနှုန်းနီးပါးအရေးအတွက်ဖြစ်ပြီးတော့အနောက်နိုင်ငံတွေကအကူအညီကိုစောင့်မျှော်နေကြမှာပဲ။နေ့စဉ်နေ့တိုင်းထွက်ပြေးရတဲ့နှုတ်ပိုများလာနိုင်တာပါ။အထက်လွှတ်တော်နိုင်ငံသားစစ်ဆင်ရေးကော်မတီဝင် John Barroso က ABC This Week အစီအစဉ်မှာ Biden ဆိုရအနေနဲ့ဒီထက်ပိုထိထိရောက်ရောက်လို့ဖို့လိုလားနေကြောင်းပြောပါတယ်။
The president has had to be pushed and pulled to where
သမ္မတအနေနဲ့ခုတည်းပို့ပြီးတော့တည်အောင်ဆောင်ရွက်ရပါမယ်။ Congress အနေနဲ့ Russia ဘောပိတ်ဆို့တံခါတာရှင်းန်းတင်သွင်းခွင့်ပိတ်တာလက်နက်တွေထောက်ပံ့ပေးတာ $13 billion ကူညီပေးဖို့လည်းလွန်ခဲ့တဲ့တစ်ပတ်နှစ်ပတ်ကလဲပေးခဲ့ပါလေ။အခုအချိန်ကြီးတော့ဆိုရတစ်ပီလီယံပဲကူညီပေးပါသေးတယ်
။ဘာပလောမှာတော့ Ukraine ကိုထောက်ခံပြီး Russia ကျူးကျော်မှုကိုစန့်ကျင်ရှုံချတဲ့ဆန္ဒပြပွဲတွေကျင်းပနေတယ်လို့အာနာဘိုင်တွေရဲ့ဖိနှိပ်မှုကိုအန်တူရင်မော်စကိုလမ်းမတွေပေါ်မှာလဲရုရှားအစိုးရကိုလူလူကဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီထဲမှာရုရှားနိုင်ငံပိုင်း Channel 1သတင်းဌာနရဲ့ Editor Marina Ozhenikova လည်းပါဝင်ပါတယ်သူဟာဒက်ရိုက် TV သတင်းလွှင့်နေချိန်မှာအစီအစဉ်တင်ဆက်သူရဲ့နောက်ကနေရက်ပြီးစစ်ပွဲတွေအလိုမရှိဝါရဖြန့်နာတွေကိုမယုံကြနဲ့သူတို့ကအားလုံးကိုလိန်နေတာဆိုတော့ရုရှားလိုရေးထားတဲ့ poster ကင်ဆောင်ပြီးဆန္ဒပြခဲ့ပါတယ
် I could show to the rest of the world that Russians
ရုရှားလူတို့ကစစ်ကိုစံကျင်ကြရဲဆိုတာကဘာကြီးကိုခုလိုပြသလိုက်တာဖြစ်တယ်လို့ဒါဟာအလိညာတွေပါဆိုတာကိုလည်းမသိသေးတဲ့ရုရှားတွေသိအောင်လုပ်တာပါဒါကိုသိပြီးတော့တချို့သူတွေစစ်စံကျင်တာတွေကိုပြသဖို့ပါစမလောက်ကနေတချို့တွေအခြေအနေမှန်ကိုနားလည်လာဖို့အထောက်အကူဖြစ်လိမ့်မယ်လို့ပြောနေပါတယ
်ယူကရိန်းကိုစစ်ရေးအရာကြီးကြော်တဲ့စစ်ပွဲပေါ်စံကျင်သူတွေကိုအေးအေးယူအပြစ်ပေးဖို့မကြခင်ကမှရည်ရွယ်ထုတ်ပြန်ထားတဲ့ရုရှားဥပဒေအရဆိုရင်တော့သူဟာထောင်ဒဏ်15နှစ်အထိကြာခံနိုင်ရတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညစကပိုင်းမတိုင်ခင်မှာတော့ကမ္ဘာတစ်လွှားခီးသောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အီတလီနိုင်ငံမှာရိုးရာတစ်သားရက်ကန်းစင်တွေကိုတုံးပြီးတော့200ချီတဲကနှီးတွေနဲ့ဂရီဘာဇတွေကိုရက်လုံနေတဲ့မိသားစုရက်ကန်းလုပ်ငန်း Venice မြို့မှာတခုထားကြံပါတော့တယ်။1885ခုနှစ်ကဖွင့်ထားတဲ့ရက်ကန်းရုံစီကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေတွားပြီးတော့ဘလောက်ထူးခြားလက်ရာမြောက်တဲ့ဂရီဘာအစဉ်ဒီဇိုင်းတွေရက်လုံနေတယ်လဲဆိုတာကိုတွားကြည့်ရအောင်ပါရှင်။
အီတလီနိုင်ငံက Venice ရေပေါ်မြို့မှာ1885ခုနှစ်ထဲကတည်ထောင်ထားတဲ့အထည်အလေးရက်ကန်းရုံတစ်ခုရှိပါတယ်။ရိုးရာတစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရည်ဂရီဘာဇတွေကိုရက်လုပ်ပေးနေတဲ့ Luigi Bevilacqua ဆိုတဲ့ရက်ကန်းလုပ်ငန်းက Venice မြို့ရဲ့သမိုင်းဝင်အထင်ကရရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်။ Luigi Bevilacqua ရက်ကန်းရုံကထွက်တဲ့ဂရီဘာဇတွေနဲ့အနှဆင်ထားတဲ့ပရိဘောဂအတုံးဆောင်ပစ္စည်းတွေကိုကမ္ဘာတဝန်းကတော်ဝင်နန်းတော်တွေသမရိုင်းအင်တော်တွေကျော်ကြားသူတွေရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်။အီတလီကသမိုင်းမှတ်တမ်းတွေအရဘယ်ဗီလာကွာမိသားစုအထည်လေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလယ်ပိုင်းတည်းကဖြစ်ပါတယ်။ Venice မှာ17ရာစုမတိုင်ခင်အထိအထည်လေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုဇာမိုင်ဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထည်လေးလုပ်ငန်းတွေသိခဲ့ကြရပါတယ်။အကျိုးဆက်အဖြစ်တန်ဘိုးကြီးပိတ်ဆာတွေထုတ်လုပ်တဲ့ဤပညာတွေတစားစားပျောက်ကွယ်သွားခဲ့ပါတယ်။ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်းလုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက် Luigi Bevilla Guane, Tuya Satu Sibape, Giovanni Battista Cianciulli Uruga, Tangshia Kunesan Hagunima, Dija Ganyongu, Titangera Chepare, Sashi Yazurunga, Tongbu Gezare, Yagansi, Hangri Gutan Shapiro, Tru Yagan Longa, Matongera, Tiganiti Chepare.
Era una delle più importanti attività economiche e la gente.
Criva Leyagan Longa, Venezia, Tika, Yejido Siwai Longa Kupchekava, Tegwa Longa, Tigo Lapi.
กรีบาซารีลาเวเกจาบาเรนาวไบนอทอลุมูริจาเซนลาเกบาเรดาเมเปียวเมียวลาเรกรีบาเยกแกนเยนดีโกเทนเตมทาบูโซยินเปียวกเวตวาบาเรเมเตเยจีเดเลยาเมียวพันตีมูริยินเจมูมวยนิดิอาลองเปียวกเวตวาบาเรเมตรุกุมนีกาถั่วเตซุปรารีชูอเมออสากรีบาซารีกาเตกกูนาเมจอบาเรกรีบาดากูนัทแทเชอองแชปิรออปอลวากรีบาบอมาโลเจเนอเซนดีไซน์ริโกโปชีเนเยลุจายาราบา
Questo è un lavoro fisico, per cui dal preparare telaio a lavorarci o anche al
ဒီလောကကိုကနာတစ်ခုလုံးလှုပ်ရှားနေရတဲ့အလုံးမျိုးဖြစ်ပါတယ်။ရေကန်းရက်တဲ့အထီအလုံးလက်နယ်ပဲလှုပ်ကြရတာဖြစ်ပါတယ်။ရေကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲတုံးပါတယ်။နီးပညာတွေပါတယ်မတုံးမဲ့အဆင်ပြေပြေရက်လုံးနိုင်တဲ့အတွက်နီးသစ်တုံးဖို့လည်းမစဉ်းစားဖြစ်ပါဘူး။လက်နယ်ရက်လုံးတာကိုကကျမတို့ဂရီပါဇာရီရဲ့ထူးခြားမှုဖြစ်ပါတယ်။လူတွေရဲ့စိတ်ကူးဖန်တီး ဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာဂျပန်စင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီပေဗီလက်ခွာရဲ့မြစ်တော်သူကပြောပါတယ်။တချို့အသေးစိတ်ပုံဖော်ရတဲ့အစဉ်တစိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်။အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ဂျပန်ရသူတယောက်အနေနဲ့တနေ့ကို၁၀လက်မလောက်ပဲရန်နိုင်ကြပါတယ်။ဒါကြောင့်ပိတ်ဆခိုင်အများကြီးထွက်ဖို့ညှက်နဲ့ချီအထီအချိန်ပေးရပါတယ်။ပညာသားပပနဲ့ရက်လုတ်တဲ့လူဝီဂျီပေဗီလက်ကွာရက်တန်းကလက်ရက်ကလေးပါစားတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်တပ်ပန်းအင်ဂျီရိုနဲ့အထင်ကြီးခရီးရန်ဘုရားရှိခိုးကျောင်းတွေမှာအထီအထူးတလဲမှားယူအသုံးပြုကြပါတယ်။
Una delle più recenti è stata fatta una decina d'anni fa, per esempio questo è stato fatto per la Casa Bianca, era durante la presidenza Eisenhower.
ခရမလင်နန်းတော်အတွက်ဂရီဘာစားတွေရပ်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်။အမေရိကန်သမ္မတအိုက်ဇင်ဟာဝါလက်ထက်ကလေးကအိမ်ဖြူတော်အတွက်ဂရီဘာစားတွေရက်လုတ်ပေးခဲ့ရမှုပါတယ်။အီတလီသမ္မတဂျော်ဖန်နီဂရွန်ခီလက်ထက်ကလေးကခွီရီနာလီအိမ်တော်အတွက်ရက်လုတ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲရိုမန်ကက်သလစ်အသင်းတော်အတွက်ဂရီဘာစားတွေရက်လုတ်ပေးခဲ့ရတဲ့အတွက်ဗာတီကန်ကအရေးပါဆုံးဖျားเจ้าတွေမှာရှိတဲ့ပရီဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ဂရီဘာစားတွေနဲ့အလှဆင်ထားတာကိုတွေ့ရမှာပါ။
လက်ရမြောက်လက်ရက်ဂရီဘာစားမှာရည်တွေအတွက်လူချင်းနဲ့တီးထန်အစဉ်ဒီဇိုင်းတွေရက်လုံနိုင်ဖို့ရက်ကန်းစင်ကိုပြင်ဆင်ရတာကပဲလားနဲ့ချီအခြေစားနိုင်ပါတယ်။ဗန်နစ်မှာဂရီဘာစားတွေကို1300ပြည့်နှစ်ပိုင်းတွေမှာစတင်ရက်လုံခဲ့ကြတာပါ။ဆက်ဆောက်ရာစုရချိန်မှာတော့ဗန်နစ်ကထွက်တဲ့ပိုးစားဂရီဘာစားတွေကိုဒီကမ္ဘာလုံးကိုကျင်ပို့ခဲ့ရပြီးအထယ်လေးလုပ်ငန်းလုပ်သူတွေတိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ဂရီဘာစားတွေရက်လုံဖို့ပိုးချီလိုပစ္စည်းတွေပို့ပြီးသုံးရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတံပိုးကြီးဂရီဘာစားတွေကဖန်နစ်ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်တွေဖြစ်ခဲ့တာပါအခုထိလည်းဈေးထန်ပစ္စည်းဖြစ်သတ်မှတ်ခံထားရတဲ့လူဝီဂျီဘယ်ဗီလက်ကွာရက်ကန်းညုံကဂရီဘာစားတွေကိုတကူးတကမှားယူသုံးနေကြသူတွေကမ္ဘာတစ်ဝှမ်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda attualmente appunto ne stiamo
Namezi fashion company တချို့အတွက်ကျမတို့ဂရီဘာစားတွေရပ်ပေးနေရပါတယ် fashion show တခုမှာဝစ်စင်ပြကြမယ်ဂရီဘာတွေတွေအတွက်အခုရပ်ပေးနေတာဖြစ်ပါတယ်
ရှိဘောဗန်နစ်မြို့မှာဂရီဘာစားအပါအဝင်ပိတ်စားတွေရက်လုတ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းရုံတစ်ခုသာဆံပါတော့တယ်1855ခုနှစ်ထဲကဖြစ်ထားခဲ့တဲ့လူဝီဂျီဖဲဗီလက်ကွာရက်ကန်းရုံမှာတော့ပိုးစားတွေဘရိုကိတ်စားတွေဂရီဘာစားတွေကိုအခုချိန်ထိတစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုတ်နေကြတော့ဖြစ်ပါတယ်လက်နဲ့ရက်တဲ့ပိတ်စားတွေကအမြင်ပိုင်းမှာရောကန်ကြီးတဲ့အခါမှာပါဆက်ရဆရီနဲ့တိတိတတကွာတယ်လို့ဘယ်ဗီလက်ကွာမိသားစုကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါတယ်အာဆီယံအထူးကိုယ်စားလှယ်နဲ့ပြည်သူပါတီဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအထူးကိုယ်စားလှယ်ဖရက်စခွန်ဟာပြည်သူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးအပါအဝင်ပါတီကောင်းဆောင်ပိုင်းနဲ့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။
ASEAN ထူးခိုးစလဲနဲ့ပြည်သူ့ပါတီတို့ကြားမှာဘာတွေဆွေးနွေးခဲ့ကြပါသလဲ။ပြည်သူ့ပါတီဘက်ကဘယ်လိုအချက်တွေကိုအဓိကထားပြောဆိုခဲ့ပါသလဲဆိုတာတွေနဲ့ပတ်သက်ပြီးဥက္ကိုကြီးကိုကိုကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုကြီးဒီလိုနဲ့အခုလိုမျိုးဆက်သွယ်မေးမြန်းခဲ့ပြတာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်မေးခွန်းတင်စားလိုက်ပါမယ်ချက်ချင်းဥက္ကိုကြီးဒီနေ့ဟလာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဖရက်ဆိုခွန်းနဲ့ဒီကနေ့ပဲတွေ့ခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ဘယ်လောက်ကြာကြာတွေ့ခဲ့ပါသလဲဥက္ကိုကြီးကိုဘက်ကဘာပြောခဲ့ပါလ
ဲဟိုကျွန်တော်တို့ဒါလော်တီဟိုတယ်မှာ7နာရီကနေပြီးတော့12နာရီ5မိနစ်ထိပေါ့လေဆိုတော့တနာရီကျော်ကျော်တွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့တော့အထူးသဖြင့်တော့ဒီအထူးကိုယ်စားလှယ်အနေနဲ့လည်းဒါပထမဆုံးအထူးကိုယ်စားလှယ်အဖြစ်နဲ့ပထမဆုံးတရားဝင်ခရီးစဉ်ဖြစ်တဲ့အခါကျတော့သူ့အနေနဲ့ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်အကြံပြုချက်ပေါ့အဲ့ဒါတွေကိုသူ့အနေနဲ့သိချင်တယ်ဆိုတဲ့အကြောင်းဟိုပုံပုံလေးလေးပဲဖိတ်ခေါ်ပါတယ်နောက်တစ်ခုကလည်းသူလာတဲ့ရည်ရွယ်ချက်နဲ့ဒီ ASEAN ရဲ့ 5 point consensus အပေါ်မှာသူ့ရဲ့သဘောထားပေါ့လေဂျိုးပန်းဆောင်ရွက်မှုကြီးအဲ့ဒါတွေကိုရှင်းပြပါတယ
်ဟုတ်ကဲ့ဆိုတော့တွေ့တာကဥက္ကိုကြီးတို့ပါတီတစ်ခုတည်းလားတခြားဘသူတွေပါပါသေးလဲ
အခုကျွန်တော်တို့တွေ့တဲ့ဒီဆွေးနွေးပွဲမှာကတော့ကျွန်တော်တို့ပြည်သူ့ပါတီတီးတန့်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်ပြည်သူ့ပါတီဟိုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ဒီဘ ഹു ကော်မတီဝင်တွေနဲ့ဒီသူကိုယ်စားလှယ်ဥဆောင်တဲ့အဖွဲ့နဲ့ကျွန်တော်တို့ဒါတရားတွေ့ဆုံတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့သူကိုယ်စားလှယ်ကဥက္ကိုကြီးတို့ပြည်သူ့ပါတီတစ်ခုတည်းနဲ့ပဲတွေ့တာလားတခြားနိုင်ငံရေးပါတီတွေနဲ့ရော
အဲ့တော့ကျွန်တော်တို့လည်းပဲဒီမီဒီယာပေါ်မှာတက်လာတာကြီးပဲကျွန်တော်တို့တွေ့ရတယ်လေအဲ့တော့ဟိုဘယ်ပါတီတွေနဲ့ဆက်လက်ပြီးတော့တွေ့ဆုံမှုရှိတယ်ဆိုတာကိုတော့ကျွန်တော်လည်းအတိအကျမသိသေးပါဘူးအဲ့တော့ကျွန်တော်တို့ကတော့အခုဒီဆွေးနွေးပွဲမှာလည်းတိုက်တွန်းခဲ့တာကဒါမြန်မာနိုင်ငံရေးမှာသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဒါကျွန်တော်တိုက်တွန်းခဲ့ပါတယ်အဲ့တော့နောက်ပိုင်းလာမဲ့ခီးစဉ်တွေမှာလည်းပဲပုံမကျက်ပြတ်နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်ဖို့အတွက်ကျွန်တော်တိုက်တွန်းပြောဆိုခဲ့ပါတယ
်ဟုတ်ကဲ့ခုနကဦးကြီးပြောတဲ့သက်ဆိုင်သူအားလုံးဆိုတဲ့နေရာမှာဟလာဆေးရနာတိမီနောက်ပိုင်းမှာဖွဲ့စည်းလာတဲ့ပေါ်လာတဲ့အမျိုးသားညီညွတ်ရေးဂျာကာလာအမျိုးသားညီညွတ်ရေးဆိုတဲ့ NUG ပေါ့လေဟလာ CR page အဲ့ဒီလိုဖွဲ့စည်းမျိုးတွေရောပါဝင်ပါသလား
ဟိုဒီနေရာမှာကအာဆီယံရဲ့ 5 point consensus မှာကိုနိုင်ကဒီ all party consent လို့ပဲပေါ်ပြထားတော့ဘယ်အဖွဲ့ဘယ်အခွင့်အရေးပါတယ်ဆိုတာကိုတော့တိတိကျကျရည်ညွှန်းထားတာမျိုးမတွေ့ရပါဘူးသို့တော်လည်းပဲနိုင်ငံရေးပြဿနာကိုဖြေရှင်းတော့မယ်ဆိုရင်တော့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့အင်အားစုတွေအားလုံးရဲ့သဘောထားတွေကိုကြည့်ယူဖို့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ကျွန်တော်ဦးကိုကိုကြီးရဲ့သဘောထားကအာဆီယံအထူးကိုယ်စားလှယ်အနေနဲ့ဟလာ NUG လိုအဖွဲ့အစည်းမျိုးနောက် CIPH ရုပ်ဖွဲ့စည်းမျိုးဒီလိုဖွဲ့စည်းတွေနဲ့လည်းပြည်စုံဆွေးနွေးသင့်တယ်ဆိုတဲ့သဘောထားဥက္ကိုကြီးမှရှိတာပေါ့
ဟိုကျွန်တော်ကတော့ခုနကပြောသလိုမြန်မာနိုင်ငံရေးအဆုံးဖြတ်ပေးနိုင်မဲ့အဖွဲ့စည်းတွေအားလုံးပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအဖွဲ့စည်းတွေကိုနာမည်တက်ပြီးတော့ဟိုညွှန်းဆိုတာလုပ်ရှိနေဟိုအဖွဲ့စည်းကြံရှိထက်တာတွေပဲဖြစ်နေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒါတိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေအပါအဝင်အခုဒီလူဦးတော်လိုင်းရေးနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့အဖွဲ့စည်းတွေကိုပါဒါကျွန်တော်တို့ကတော့ကြေကြေပြန့်ပြန့်တွေ့ဆုံဆွေးနွေးဖို့လိုတယ်လို့မြင်ပါတယ
်။ဟုတ်ကဲ့။ဆိုတော့အထူးကိုယ်စားလှယ်အနေနဲ့အဓိကဘာကိုများသိချင်ပါသလဲဥက္ကိုကြီး။အဓိကတတ်တမမှန်သူသိချင်တာဘာများရှိပါသလဲ
။ဟောကျွန်တော်တို့ဒီပြည်သူ့ပါတီရဲ့သဘောထားပေါ့။ဒီပေါ်သုံးသက်ချက်ပေါ့။အဲ့ဒါတွေကိုသူကအဓိကမေးပါတယ်။အဲ့တော့သူ့အတွက်လည်းအကြံပြုချက်ပေါ့ကျွန်တော်တို့အနေနဲ့ဒါဘာတွေလုပ်တင်လဲဆိုတာမျိုးအကြံပြုချက်ကိုလည်းကျွန်တော်တို့ပေးခဲ့တာမျိုးရှိပါတယ
်။ဟုတ်ကဲ့။
အဲ့တော့ဟိုအဓိကအားဖြင့်တော့ကျွန်တော်ကဟိုကိုယ်တိုင်လည်းနှစ်စီနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့အခါကျတော့ဒီနိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ရေးကိစ္စကိုကျွန်တော်ဦးစားပေးပြီးတော့ပြောခဲ့ပါတယ်။နောက်တစ်ခုကတော့အယတ္တကာကွယ်စောင့်ရှောက်ရေးပေါ့။အဲ့တော့ဒီပဋိပက္ခမှာအယတ္တထိခိုက်ဒေဆုံးမှုတွေဟိုတောက်လျှောက်ပေါ်လို့မြင့်တက်လာတဲ့ကိစ္စဟာစိုးရိမ်ကြာဖြစ်တယ်။နောက်တစ်ခုကလည်းဟိုတာမန်ပြည်သူချင်းဖြစ်တဲ့ရာဇဝတ်မှုတွေကအစဟိုတိုင်စရာရဲစခန်းတရားရုံးကစားအားကိုးလို့မရတဲ့အခြေအနေမျိုးဟိုတရားဥပဒေစိုးမိုးမှုကျင်းမဲ့လာတဲ့အခြေအနေကတိုက်ပြည်တွင်းအင်မတန်အန္တရာယ်ရှိတယ်။ဒါကြောင့်မလို့အယတားထိခိုက်ဒေဆုံးမှုတွေဒါတွေကိုကျွန်တော်တို့တားမြစ်ပြဖို့အားလုံးပဲအသေးသေးကနေဆောင်ရှားဖို့ဒါကိုကျွန်တော်ကတော့အာဆီယံအထူးကိုယ်စားလှယ်ကိုအဓိကပြောခဲ့ပါတယ်။နောက်တစ်ခုကတော့
ဒီစားရင်းဆန္ဒမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဟိုစီးပွားရေးကြောင့်ရောနိုင်ငံရေးကြောင့်ရောကျန်းမာရေးကြောင့်ရောဟိုစီးပွားရေးလုပ်ငန်းတွေဟိုပျက်စီးကုန်တာရပ်ဆိုင်းကုန်တာအဲ့တော့ပြည်သူ့သားထဲမှာအကြီးအကျယ်ရင်နာဖို့အင်တာများလာတဲ့အပေါ်မှာလူသားချင်းဆန္ဒမှုအထောက်အကူတွေကိုချီးကျူးရောက်ရောဆန့်ကျူးနိုင်ဖို့အကူအညီပေးနိုင်ဖို့အတွက်ကိုလည်းပဲအာဆီယံအထူးကိ
ချေရှင်းနိုင်တယ်ဆိုတဲ့မျှော်လင့်ချက်ပြည်သူတွေကြားထဲမှာပျောက်ဆုံးသွားတာဟာအင်မတန်အန္တရာယ်ကြီးတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဟိုနိုင်ငံရေးပါတီတွေလားကျွန်တော်တို့ပါဝင်တိုင်းသားပါတီတွေရောအကုန်လုံးကအတန်တိတ်နေတယ်လို့ဖြစ်တဲ့ကိစ္စ။ဒါကြောင့်မို့လို့ဒီ political diversity ပေါ့နော်။ဒါနိုင်ငံရေးအရာမတူကွဲပြားတဲ့အမြင်တွေသုံးသပ်ချက်တွေကိုလည်းပဲပြောရေးဆိုခွင့်ရဖို့လိုတယ်။နားထောင်ဖို့လိုတယ်ဆိုတာကိုကျွန်တော်တိုက်တွန်းခဲ့ပါတယ်။ဟုတ
်ကဲ့။
အဲ့တော့အထူးသဖြင့်ဒီကြာကာလအကူအကြောင်းသဘောတူညီမှုတစ်ခုရရှိဖို့အတွက်သက်ဆိုင်သူအားလုံးနဲ့ပြည်စုံဆွေးနွေးဖို့ဒါကိုလည်းကျွန်တော်တိုက်တွန်းခဲ့ပါတယ
်။ကျွန်တော်အထူးကိုယ်စားလှယ်ဘက်ကဥပဒေကြီးတို့ဆွေးနွေးတဲ့အပေါ်မှာအကြံပေးတဲ့အပေါ်မှာအထူးကိုယ်စားလှယ်ဘက်ကပြန်ပြီးတော့ပြောဆိုတာဆွေးနွေးတာမှာဘယ်လောက်အားရစရာရလတ်ပေါ့ကျိုးရလတ်သူ့ဘက်ကနေပြီးတော့ကိုယ့်အတွက်ကိုယ်တင်ပြတဲ့ပြောဆိုဆွေးနွေးတာတွေအပေါ်မှာသူပြန်ပြောတာကဖြစ်လာနိုင်ကြည်အလားအလာဘလောက်တိအကောင်းမြင်ပါတယ်လို့
ဟိုကျွန်တော်ပြောတဲ့အချက်ကြီးကအာဆီယံရဲ့ 5 point consensus နဲ့လဲဒါတော်တော်ကိုတူညီတယ်ပေါ့လေအဲ့တော့သူ့အနေနဲ့လဲဟိုတကယ်ကိုထက်ထက်တန်တန်နဲ့ဒါတူရင်မကောက်ပါဘူးဒါအာဆီယံသူကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ်ကိုစိတ်ဝင်စားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီတက်ပူပြီးအသေးစိတ်တဲ့ဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့ကျွန်တော်ပြောလင့်ပါတယ
်။ဆိုတော့အထူးကိုယ်စားလှယ်ဘက်ကဥပဒေကြီးတို့အကြံပေးသလိုဒီနိုင်ငံရေးလက်ရှိပြဿနာအကျအတဲကိုဖြေရှင်းဖို့အတွက်အဲ့လားတက်ဆိုင်သူအားလုံးဟိုတစ်ဖက်မကြံပေါ့နော်တွေ့ဆုံဆွေးနွေးမှုဆိုတဲ့အပေါ်မှာရောအထူးကိုယ်စားလှယ်ဘက်ကတစ်ခုခုပြန်ပြီးတော့ခိုင်ခိုင်မာမာပြောတာမျိုးရှိပါလား
။ဟိုသူကိုယ်၌ကလည်းဒီ all party consent ဆိုတာကတက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့ဒီနိုင်ငံရေးဖြေရှင်းမှုရရှိဖို့ဆိုတာကအာဆီယံ 5 point consensus ပဲဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်ပြောတဲ့အပေါ်မှာသဘောထားကွဲလွဲမှုရှိပါ
ဘူး။ဟုတ်ကဲ့။ဥပဒေကြီးကဟလာလက်ရှိအချက်တဲ့ပြဿနာဒီနောက်ဆုံးတနေ့မှာသဘောပေါ်မှာပဲသဘောမှာပဲထိုင်ပြီးတော့ဖြေရှင်းရမယ်။ဟလာတွေးဆုံဆွေးနွေးပြီးတော့ပဲဖြေရှားရမယ်ဆိုတဲ့မူကိုစောကင်ထားတယ်လို့ကျွန်တော်နားလဲပါ။ဆိုဥပဒေကြီးလေရှိတိုင်းပြည်ရဲ့အခြေအနေတွေကိုကျွန်တော်တို့အားလုံးသိထားတယ်ဒီအခြေအနေတွေအောက်မှာအဲ့ဒါကဘလောက်ထိလားလာကောင်းပါသလဲ
အဓိကကတော့ဟိုကျွန်တော်တို့ဒီခေါင်းဆောင်အတီးတီးကြားရင်းမှာနိုင်ငံရဲ့အခြေအနေကိုပဲပေါင်းစုံကနေပြီးတော့လက်တွေ့ကြကြသုံးသပ်ဖို့နောက်လက်တွေ့ကြတဲ့ရလဒ်ကိုဥတီတဲ့ဖြည့်ရှင်းမှုမျိုးကိုတူတင်ပြင်ဆင်ကြဖို့လိုမယ်လို့မြင်ပါတယ်အဲ့တော့ဟိုအခုဖြစ်နေတဲ့ဟိုဆွေးနွေးဖို့ပြောရင်ပဲတစ္ဆပေါ့တို့ဒလန်တို့ဆိုတာမျိုးပြောနေတာကပြောတဲ့လူကိုတိုက်ခိုက်ရုံနဲ့မကဘင်းတယ်ဆွေးနွေးမှုဖြစ်စဉ်ကိုပါတိုက်ခိုက်တဲ့ဖြစ်စည်းဖြစ်တဲ့သဘောမျိုးဖြစ်တယ်ဒါကြောင့်မလို့ဟိုအလွန်ကြုံပြောဆိုတာမျိုးတွေကိုရှောင်ရှားပြီးတော့တကယ့်ကိုလက်တွေ့ကြကြဖြေရှင်းနိုင်မဲ့ဒီ platform ပေါ်ကိုကြောက်လာဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ဆွေးနွေးရဲဆိုတာကကျွန်တော်တို့အားလုံးနားလည်ထားတာတစ်ဖက်တည်းဆွေးနွေးလို့မရဘူးဟလာတက်ဆိုင်ဆိုအားလုံးကပါမဖြစ်မယ်တခါဆွေးနွေးလူစိတ်ရှိမှဖြစ်မယ်စစ်ကောင်စီဘက်ကရောဒီလိုမျိုးဆွေးနွေးပြောဆိုဖို့အတွက်အခုချိန်မှာစိတ်ဆန္ဒရှိပြီလို့ပြောလို့ရပါရဲ့လားခင်ဗျအ
ဲ့တော့အဓိကကတော့လက်ရှိဒါနာဆာကအဖွဲ့ဝင်တွေထဲမှာလည်းပဲဒါကျွန်တော်တို့ဟို JNC မှာတူတွဲလုပ်ခဲ့ဘူးတဲ့ပုံစံတွေလည်းပါပါတယ်အဲ့တော့ကျွန်တော်တို့ဟိုတရားဝင်ဆွေးနွေးပွဲတွေမှာရောကျွန်တော်တို့ JNC အစည်းအဝေးတွေမှာဒါ sideline meeting ပေါ့ coffee break တွေမှာရောကျွန်တော်တို့လွတ်လွတ်လပ်လပ်ပြောပြဆိုဖြစ်တာတွေရှိပါတယ်အဲ့တော့ဟိုသူတို့အနေနဲ့လည်းပဲဟိုလက်တွေ့အခြေအနေကိုမှန်မှန်ကန်ကန်နားလည်ဖို့တော့လိုတယ်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့ဟလာဟိုကျွန်တော်တို့စစ်တပ်ကအစင်အလာတိုင်းဖြေရှင်းတဲ့ပုံစံမျိုးနဲ့ပဲစဉ်းစားမယ်ဆိုရင်လည်းကျွန်တော်တို့ဒီကြံစည်တာကိုမဖြေရှင်းနိုင်ဘူးအဲ့တော့ဒါစစ်တပ်ဘက်ကဒါခေါင်းဆောင်တွေကိုနှိုက်ကဒီလက်ရှိအခြေအနေရဲ့ပမာဏကိုမှန်မှန်ကန်ကန်နားလည်ဖို့ခံဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်မို့လို့လေတွေ့ဆုံဆွေးနွေးမှုဖြစ်စဉ်ဆိုတာကဘယ်အသီးသီးကဆွေးနွေးခြင်းနဲ့ဆန္ဒရှိမှနောက်တစ်ခုကနိုင်ငံရဲ့အချက်အလက်ဟာဘလောက်ကြီးမားတယ်ဆိုတာကိုလည်းလက်နဲ့ဆိုင်ဆိုင်နားလေလက်ခံမှဖြစ်ပေါ်လာမယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ဆိုတော့ အခုလက်ရှိအာဏာယူထားတာကနာဆာကစစ်ကောင်စီကအာဏာယူထားတာပေါ့ဆိုတော့သူတို့အနေနဲ့ကဒီအကျဲ့တဲ့လက်ရှိတိုင်းပြည်အကျဲ့တဲ့တိုင်းပြည်ပြဿနာမဖြေရှင်းမှုဆိုဒီတက်ဒီတက်ပို့ပြီးတော့နှက်ဆိုင်ပြီးတော့ဟလာလူလူကဒီတက်ဒီတက်ပို့ပြီးတော့ဘေးဒုက္ခရောက်လာမယ်အလားအလာဆိုတာကုလသမဂ္ဂပေါင်းကနိုင်ငံအဖွဲ့အစည်းတွေကလည်းတတိပေးထားတယ်ဒီပခကဒီတက်ဒီပခဒီတက်ပို့ပြီးတော့ကျေပြန့်လာမယ်ကြီးမားလာမယ်ထိတဲ့ဆုံးရှုံးမှုတွေပို့ပြီးတော့များလာမယ်လို့အချင်းချင်းတတိပေးထားတယ်ဆိုတော့စစ်ကောင်စီအနေနဲ့သူတို့ဒီလက်ရှိနိုင်ငံရဲ့အကျက်တဲ့ပြဿနာကိုပြည်လည်ဖို့အတွက်နော်ငင်းချက်နဲ့နီလန်တစ်ခုကိုရှာဖို့အတွက်တကယ်ပဲစိတ်ဆန္ဒရှိတယ်ဆိုတာကိုပြဖို့ဆိုရင်ပထမဦးဆုံးအနေနဲ့ဘာလုပ်တင်တယ်လို့အခုကိုကြီးမြင်ပါတယ
်လေကျွန်တော်တို့ဆွေးနွေးဘက်တွေကိုအရင်ဆုံးသတ်မှတ်ဖို့လိုတာပေါ့နော်ဟာလာအရင်ဆုံးအစ်စ်မှာဟိုအနည်းအဝေးတွေရှိတာပေါ့အဲ့တော့ဥပမာချင်းကျွန်တော်တို့ဒါနိုင်ငံရေးပါတီတွေဆိုလို့ရှိရင်ဟာလာကျွန်တော်တို့ကြိုက်တာမကြိုက်တာထားဒါ2008ဖွဲ့စည်းပုံအရပတ်ပုံတင်ပြီးတော့ကြက်တင်နေတာဖြစ်တယ်အဲ့တော့ဟိုစစ်ကောင်စီအနေနဲ့လည်းပဲနတ်ဆာကအနေနဲ့လည်းပဲ2008ဖွဲ့စည်းပုံကိုအကြောင်းပြပြီးတော့အာဏာရယူထားတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးပါတီတွေနဲ့ဒီနတ်ဆာကနဲ့တွဲဆုံဆွေးနွေးမှုမျိုးဒါကျွန်တော်တို့လုပ်လို့ရ။အဲ့တော့နောက်တစ်ခုကတော့ဟို PAO တွေနဲ့နတ်ဆာကနဲ့ကြားထဲမှာလည်းပဲအရင် NCA သဘောတူညီချက်မှာကိုလိုက်က NCA အရကျွန်တော်တို့ကပြည်တော်စုသဘောတူညီချက်တွေရအောင်ကျွန်တော်တို့ဆွေးနွေးမယ်ဆုံးဖြတ်မယ်ပြီးလို့ရှိရင်တွတ်တော်ထဲမှာကျင်သွင်းပြီးတော့ဒါကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဆောင်ရွက်မယ်ဆိုတဲ့ဒါ negotiate ပြီးသား platform ပေါ်မှာကျွန်တော်တို့ဟိုလိုအပ်တဲ့ပြုကျင် moment ဟုတ်လေဘယ်လိုဆောင်ရွက်မယ်ဆိုတာတွေကိုပါဆက်ပြီးတော့ဆွေးနွေးနေလို့ရအဲ့တော့ NGA မထိုးထားတဲ့ EAO တွေနဲ့လည်းပဲဟလာအပြစ်ကတ်ရဆေးရေးကိစ္စလိုပါမျိုးတွေဆွေးနွေးလို့ရအဲ့လိုပဲအလားတူပဲကျွန်တော်တို့ LUG ကို CRPH တို့နဲ့ဆိုလို့ရှိရင်လည်းပဲကျွန်တော်တို့တူညီနိုင်တဲ့ platform တွေကိုရှာဖွေနိုင်မယ်ဆိုရင်တော့အကန့်လိုက်အကန့်လိုက်ကျွန်တော်တို့ဆွေးနွေးမှုတွေပေါ်ပေါက်လာမယ်လို့ကျွန်တော်တို့မြင်ပါတယ
်ဥက္ကိုကြီးအခုလိုပြဆိုပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်
အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့အကြောင်းပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကိုကိုကျော်သိန်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှင်။အမေရိကန်ရဲ့အကျိုးစီးပွားတွေကိုစိုက်ဘာတိုက်ခိုက်မှုလို့ခေါ်တဲ့အင်တာနက်ကနေဆန့်ကျင်တိုက်ခိုက်နိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကသတိပေးပြောဆိုလိုက်ပါတယ်။သမ္မတဂျိုးဘိုက်ဒန်ကအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုတနင်္လာနေ့နောက်ပိုင်းတော့ကတွေ့ဆုံခဲ့တဲ့အချိန်မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်ရှင်။အပြစ်ခတ်တွေရက်ဆဲဖို့အတွက်အပေးယူဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ရေးယူကရိန်းကမစိုးစားတော့ပါဘူးဆိုတဲ့ဂရိကဝတ်ကိုဆွေးနွေးဖို့ပြင်ဆင်ထားတဲ့အကြောင်းယူကရိန်းသမ္မတဇလန်စကီကတနင်္လာနေ့နောက်ပိုင်းကပြောလိုက်ပါတယ်ဒါဟာလူတိုင်းအတွက်အပေးယူလုပ်တာပါလို့ယူကရိန်းရုံးမြင့်တန်းကြီးကသူကပြောလိုက်တာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တိုက်ရိုက်ဆွေးနွေးဖို့ကိုလည်းယူကရိန်းသမ္မတကထပ်မံတောင်းဆိုပါတယ်ရှင်ရိုဟင်ဂျာတွေပေါ်မှာအမုန်းစကားနဲ့အကြမ်းဖက်မှုလှုပ်ဆော်ချက်တွေပါတဲ့ကြေညာတွေကို Facebook ကနေချင်းချုပ်ဖြတ်တောက်မှုတွေမလုပ်ခဲ့ဘူးလို့ Global Witness ကပြောပါတယ်။ဒီလိုကြော်ညာမျိုး၈ခုလောက်ကို Facebook စီကနေပြီးတော့ခွင့်ပြုချက်ယူပြီးတော့စမ်းသပ်ခဲ့တာပါ။မြေပြင်တပ်မှုတွေကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အထိမြန်မာစစ်တပ်တာဝန်ရှိတဲ့သူတွေကိုဆစ်ရဇဝဲမှုနဲ့ Australia နိုင်ငံမှာတရားစွဲဆိုဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြင်ဆင်နေပါပြီ။အခုလိုတရားစွဲဆိုတဲ့အခါမှာတော့ Australia တရားဥပဒေအောက်မှာစွဲဆိုမှာဖြစ်ပြီးတော့ Australia အစိုးရရဲ့ရှေ့နေချုပ်ရုံးကထောက်ခံရမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးရမယ့်အဖွဲ့ကတော့ Australia Federal ရဲတပ်ဖွဲ့ဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲမတ်လ22ရက်နေ့အင်္ဂါညရဲ့အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာစင်ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.